Welcome to the Voice of America in Burmese.
ကျမဆွမ်းနိုင်ကြပါစေ VO American တာမြန်မာပိုင်းရဲ့2019ခုမေလ1ရက်လောက်တမနေ့ဗိုလ်တပ်ခုမနဲ့ခင်တန်လွင့်စီစဉ်တွေကိုမြို့တော်ဝါရှင်တန်ဒီစီကနေပြီးတော့ line လုပ်ပြီးတာ30နှစ်40 48အပြင် VO ရဲ့ Facebook စာမျက်နှာကလည်းတိုက်ရိုက်ထုတ်လွှင့်ပေးနေတာပါကျွန်တော်လည်းမှအခုမနေ့ပိုင်းစီစဉ်တွေကိုတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မအခင်မျိုးသက်ပါဒီမနေ့ခင်သတင်းတွေကိုမသိငင်ထိုင်တဲ့သူကြီးညာပေးမှာပါဗင်နီဇွဲလားနိုင်ငံမှာအာဏာသိမ်းဖို့အတွက်ကြိုးပမ်းမှုတွေဖြစ်လာနိုင်တယ်လို့ဗင်နီဇွဲလားအစိုးရကပြောကြားလိုက်ပါတယ်။ရိုဟင်ဂျာတွေလုံခြုံစွာနေရပ်ပြန်နိုင်ရေးအတွက်လူအပ်တာတွေတည်နိုင်ဖို့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေကိုရခိုင်ပြည်နယ်တွင်တွားရောက်ခွင့်ပေးဖို့အမေရိကန်အစိုးရကအင်ကာနေမှာတောင်းဆိုလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုကျော်ဝင
်။ဟုတ်ပါပြီ။အဲ့လိုသတင်းတွေပြီးနားဆင်ကြရမယ့်အထက်မှာဆိုလို့ရှိရင်
We want, as our principal objective, the peaceful transfer of power. But I will say again, as the president.
Venezuela မှာဆိုးရဆန့်ကျင်လို့ရှာမှုတွေနောက်တစ်ကြိမ်ပြင်းထန်ပြန်ဖြစ်လာနေပြီးတော့ငြင်းငြင်းနဲ့အာဏာလွှဲပြောင်းမှုဖြစ်ရေးအမေရိကန်ဘက်ကတိုက်တွန်းနေတာပါ။နောက်တစ်ခါမြန်မာဆိုးရတက်နဲ့တိုင်းသားလက်နက်ကင်တပ်ဖွဲ့တို့အကြားမှာအပြစ်ရဆိုင်မှုသက်တမ်းမနေ့ကထပ်ပြီးတော့တွေ့လိုက်တဲ့အကြောင်းထိုင်းလိုင်ကူထဲမှာပိတ်မိနေခဲ့တဲ့လူငယ်ဘောလုံးအသင်းရဲ့အဖြစ်အပျက်ကိုရုပ်ရှင်ရိုက်တော့မယ်အကြောင်းနောက်ပိုင်းမှာတော့မြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဆွေးနွေးထားတဲ့အင်ကာညဒဲ့ဒီလိုင်းပြန်လည်တင်ဆက်မှုကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်နဲ့မတ်သိင်ထိုက်တို့ကြီးညာကြပါလိမ့်မယ
်။ဗင်နီဇွဲလားနိုင်ငံမှာအာဏာသိမ်းမှုအတွက်ကြိုးပမ်းမှုတွေဖြစ်လာနိုင်တယ်လို့ဗင်နီဇွဲလားဆိုရှယ်လစ်အစိုးရကပြောနေချိန်မှာပဲဗင်နီဇွဲလားနိုင်ငံယာယီသမ္မတဖြစ်တဲ့အမေရိကန်ကအတိမတ်ပြုထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ကွာရီတို့ကလက်ရှိသမ္မတနီကိုလတ်စ်မာဒူရိုကိုဖြုတ်ချဖို့သူ့ရဲ့ကြိုးပမ်းမှုကိုဘယ်တော့မှနောက်ဆုတ်မှာမဟုတ်ဘူးလို့ပြောပါတယ်။ကာရာကက်စ်မြို့တော်ရဲ့လမ်းမရေပေါ်မှာဆန္ဒပြသူထောင်ပေါင်းများစွာရှိနေပြီးသမ္မတမာဒူရိုကိုတစ်ဆိုင်ခံတဲ့တပ်တွေကဆန္ဒပြသူတွေကိုမိသက်ပိုက်တွေနဲ့ပတ်ဖြန်းတယ်လို့တနတ်တန်တွေလည်းကြားနေရပါတယ်။ TV ရုပ်သံတစ်ခုမှာတော့စစ်တပ်ကိုဂဲရင်နဲ့ပစ်ပေါက်နေတဲ့ဆန္ဒပြသူလူအုပ်ထဲဗင်နီဇွဲလားအမျိုးသားအရန်တက်မော်တော်ယာဉ်တစ်စီးကဖြတ်ပြီးမောင်းဝင်သွားတာတွေ့ရပါတယ်။သူ့ရဲ့စစ်သားတယောက်ကခြေဆံမှန်သွားတယ်လို့အစိုးရဘက်ကပြောပါတယ်။အမေရိကန်နိုင်ငံမှာတော့သမ္မတဒေါ်နယ်ထရန့်ကအချိန်လေးကိုအနီးကစောင့်ကြည့်နေကြောင်းသူ့ရဲ့ Twitter မှာရေးပါတယ်။ဒါပြင်အမေရိကန်ပြည်ထောင်စုအနေနဲ့ဗင်နီဇွဲလားပြည်သူတွေနဲ့သူတို့လွတ်လပ်မှုနဲ့အတူရပ်တည်နေပါတယ်လို့ပြောပါတယ်။သမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေး John Bolton ကတော့အချိန်လေးဟာစိုးရိမ်ရတဲ့အနေအထားမှာရှိပြီးအမှားမခံတဲ့အချိန်လေးရောက်နေပြီလို့ပြောပါတယ်။ဗင်နီဇွဲလားစစ်တပ်ကတပ်မှုတွေ Guardiola ကိုတစ္ဆာခံလောင်တွေးဆောင်ပြောဆိုဖို့အတွက်ဗင်နီဇွဲလားကာကွယ်ရေးဝန်ကြီးအပါအဝင်ထိတ်တန့်ဗင်နီဇွဲလားအရာရှိကြီးတွေကိုအကြံပေးဖြစ်သူ John Bolton ကပြောပါတယ်။ဒါပြင်အာနာလွှဲပြောင်းမှုကငင်းငင်းချမ်းချမ်းဖြစ်စေချင်ပါတယ်လို့လည်းဆိုပါတယ်
။ဂျပန်ဧကရာဇ်အာကီဟီတိုကသားအကြီးဆုံးကိုချီးနှံ့အရရာလွှဲပေးလိုက်ပါပြီ။တိုချိုမြို့တော်ကအင်ပီရီယယ်နန်းတော်မှာအင်ကာနီကနောက်ဆုံးမိန့်ခွန်ပြောရမှာတော့သူ့ရဲ့နန်းဆန်တဲ့နှစ်ပေါင်း30အတွင်းဂျပန်ပြည်သူတွေရဲ့ထောက်ခံမှုအပေါ်ကျေးဇူးတင်ကြောင်းပြောဆိုသွားပါတယ်။ပြည်သူတွေရဲ့အပြည့်အဝယုံကြည်အားကိုးမှုကြောင့်သူ့ရဲ့တာဝန်တွေကိုအပြည့်အဝထမ်းဆောင်နိုင်ခဲ့တာဟာဆိုရင်ကံကောင်းတာဖြစ်တယ်လို့လည်းပြောပါတယ်။အီဂရစ်အာကီဟီတိုရဲ့အုပ်ချုပ်မှုကဂျပန်စံတော်ချင်းအင်ကာနီညတကောင်မှာကုန်ဆုံးပြီးတဲ့နောက်မှာတော့အင်ရှိဆန်မင်းသားနာရူဟီတိုကဂျပန်အီဂရစ်တစ်ဖြစ်လာခဲ့ပါပြီ။ထိနဲ့အရအရာကိုစွန့်မယ်ဆိုတာကို2016ခုနှစ်မှာဂျပန်ပြည်အာကီဟီတိုကပထမဆုံးကြီးညာခဲ့ပြီးနောက်မှာတော့သူ့ရဲ့အကျမကြီးနဲ့အသက်အရွယ်ကြောင့်ဘရင်တာဝန်တွေထမ်းဆောင်မှုမတက်နိုင်ဖြစ်နေသလားဆိုတဲ့အပေါ်စိုးရိမ်ချက်တွေထွက်ပေါ်ခဲ့ပါတယ်။ဂျပန်ဧကရာဇ်ရဲ့အခန့်ကဏ္ဍကနိုင်ငံရဲ့အဆောင်အယောင်တစ်ခုသာဖြစ်ပြီးနိုင်ငံရဲ့အာဏာချုပ်ကင်ထားတာတော့မရှိပါဘူးရှင်
။မက္ကဆီကိုနယ်စပ်ကိုဖျက်ပြီးအမေရိကန်ပြည်ထောင်စုရဲ့ဝင်လာမှုကြိုးစားသူရဲ့တိုးလာနေတာကိုရပ်ပစ်ဖို့လှုံ့ဆော်နေတဲ့သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပြည်ထောင်စုမှာခိုးလုံခွင့်လျှောက်ထားမှုနဲ့တက်ဆိုင်တဲ့လုံထုံးလုံနည်းတွေကိုအပြောင်းအလဲလုပ်ဖို့ကြိုးစားနေပါတယ်။ဒီထဲမှာခိုးလုံခွင့်လျှောက်သွားတင်တဲ့အခါအခကျင်းဝင်ပေးဆောင်မဲ့သတ်မှတ်ချက်လည်းပါပါတယ်။ရှင်းနေကြုံနဲ့အမိမေလုံချုံရေးဌာနအကြီးအကဲလူစီကိုတနင်္လာနေ့ကပေးပို့တဲ့စာထဲမှာသမ္မတထရမ့်ကလုံထုံးလုံနည်းဆိုင်ရာသတ်မှတ်ချက်တွေအတွက်ရက်ပေါင်း90အတွင်းတင်ပြဖို့ညွှန်ကြားထားပါတယ်။အဲ့ဒီသတ်မှတ်ချက်ထဲမှာခိုးလုံခွင့်လျှောက်သွားတစ်ခုချင်းစီတက်တုံးတက်တဲ့အခါခိုးလုံခွင့်လျှောက်ထားလော်နဲ့အလုံးလုံခွင့်တွေအတွက်လျှောက်ထားလော်တွေကိုလျှောက်လော်ကြီးသတ်မှတ်ဖို့ပါဝင်ပါတယ်။တရားမဝင်ဝင်ရောက်လာသူတွေအတွက်ခိုးလုံခွင့်လျှောက်တော့ညှင်းပယ်ဖို့လည်းပါပါတယ်။နိုင်ငံတွင်းကိုတရားမဝင်ရောက်လာသူဒါမှမဟုတ်တရားမဝင်ရောက်ဖို့ကြိုးစားသူဘယ်သူကိုမဆိုတရားဝင်နေထိုင်ခွင့်မရခင်အလုပ်လုပ်ကန်ခွင့်ထုတ်မပေးဖို့လည်းပါပါတယ်။ခိုးလုံခွင့်လျှောက်တော့အားလုံးကိုလာပေါင်း6လအတွင်းအပိသက်ဆုံးဖြတ်ချက်ချဖို့ညှင်းကြပါတယ်။လက်ရှိမှာလျှောက်တော်တွေအတွက်လုပ်ငန်းအဆင့်ဆင့်2နှစ်ကျော်ကြာမြင့်လေးရှိပါတယ်။
အချင်းနိုင်ငံကမွတ်စလင်ညီကိုတော်များအဖွဲ့ကိုအချက်ဖက်ဝါဒဆွဲပြပအဖွဲ့စင်းရှင်းမှာထည့်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကစဉ်းစားနေကြောင်းအမေရိကန်သမ္မတအင်ဂျီရောကအင်္ဂါနေ့မှာပြောဆိုပါတယ်။သမ္မတထရန့်ကသူ့ရဲ့အမျိုးသားလုံခြုံရေးအကြံပေးအဖွဲ့နောက်သူ့လိုပဲစိုးရိမ်ချတဲ့ဒေသရင်းကကောင်းဆောင်နေတဲ့တိုင်းပြည်နေပြီးဒီလိုတတ်မှတ်ဖို့ဆောင်ရွက်နေပြီလို့အင်ဂျီရောပြ pet water as a poetical pit, damma like me, so you know. Mostly Nico Domia, Pune, Chisette, Poesidri, Lubokuri, Aboma, American Nine, Pitanka, Besumo, Chaman, and Mapsipari, Mostly Nico Domia, Puepecaro, Druha, Nangaye, the Maria, Sumpia Chete, Bobido, Kaimare, Lutompian Tavari. ဤကျင်းနိုင်ငံမှာမွတ်စလင်ညီကိုတော်များအဖွဲ့ကိုတည်ထောင်ခဲ့တာနှစ်ပေါင်း90ကျော်ရှိခဲ့ပါပြီ။2000ခုနှစ်သမ္မတရွေးကောက်ပွဲမှာတော့အဖွဲ့ရဲ့ကိုယ်စားလှယ်လောင်းဖြစ်တဲ့မိုဟာမက်မော်စီအနိုင်ရခဲ့ပြီးတဲ့နောက်မှာတော့အာနာရခဲ့ပါတယ်။ဒီမတိုင်ခင်တနစ်ကမှာဟော့စနီမူဘာရက်ကိုဖြုတ်ချရေးကိုမော်စီကဦးဆောင်ခဲ့တာပါ။လက်ရှိဤကျင်းသမ္မတအဖွဲ့
ဟိုင်းလိုမီတာ၄၀ကီလိုဟတ်စ်တင်းနှစ်တစ်တုံညာဟိုင်းလိုမီတာ၄၀ကီလိုဟတ်စ်ခွန်လေးတစ်တုံညာဟိုင်းလိုမီတာ၅၀ကီလိုဟတ်စ်၅၈ခွန်၅နဲ့ဟိုင်းလိုမီတာ၁၉၀ကီလိုဟတ်စ်၁၅ခွန်၅တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ပို့ဖို့မလုပ်အောင်လက်ရှိအခြေအနေတွေကိုနေပြည်တော်မှာမြန်မာအာဏာပိုင်တွင်နဲ့ဆွေးနွေးမှဖြစ်ကြောင်းလည်းသတင်းတွေမှာဖော်ပြပါတယ်။တိုင်းနယ်ရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းဖို့အတွက်လုံခြုံရေးအတွက်စိုးရိမ်တာကြောင့်ပြန်ဖို့ညှင်းဆိုကြပါတယ်။ဒုက္ခသည်တွေအတင်းကျပ်ပြန် ပို့ဖို့မလုပ်အောင်လက်ရှိအခြေအနေတွေကိုနေပြည်တော်မှာမြန်မာအာဏာပိုင်တွင်နဲ့ဆွေးနွေးမှဖြစ်ကြောင်းလည်းသတင်းတွေမှာဖော်ပြပါတယ်။ နေပြည်တော်မှာကျင်းပမဲ့နိုင်ငံသားရေးအတွင်းဝင်အဆင့်ဆွေးနွေးပွဲကိုတက်ဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနအာရှနဲ့ပစိဖိတ်ဆိုင်ရာအကြွေးရင်းမှမာဘူးဦးစဝဲဦးစားဇမန်ကအဖွဲ့ဝင်ဆက်ချဦးပါကိုယ်စားလှယ်အဖွဲ့ကိုဦးဆောင်မှာဖြစ်ပါတယ်။2019ခုနှစ်နိုဝင်ဘာလ23ရက်နေ့ကနေပြည်တော်မှာလက်မှတ်ရေးထိုးခဲ့ကြတဲ့နှစ်လအတွင်းဒုက္ခသည်တွေဌာနပြန်ရေးစ မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူး။ဒါပေမဲ့မြန်မာဘက်ကထွက်ပြေးရသူတွေကိုစီးစစ်လက်ခံမယ်။လက်ခံဖို့အတွက်လည်းအစင်းနဲ့ဖြစ်ပြီလို့ပြောထားပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုလုံနေရတဲ့ရိုဟင်ဂျာတွေကတော့သူတို့ကိုရိုဟင်ဂျာအဖြစ်အတိအမှတ်ပြုဖို့နိုင်ငံသားပေးဖို့တောင်းဆိုနေကြတာပါ။ဒုက္ခတွေထားနေပြန်ရေးအတွက်မြန်မာဘက်ကအစင်းနဲ့ဖြစ်ပြီလို့ပြောဆိုနေပေမဲ့လည်းစခန်းပြည်နယ်ရင်းကိုကိုယ်တိုင်တွားရောက်ခဲ့ကြတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကတော့ဒုက္ခသည်တွေထားနေပြန်နိုင်တဲ့အခြေအနေမျိုးမရှိသေးဘူးလို့ပြောဆိုထားကြပါတယ်ရှင်။
ဘင်္ဂလားပင်လယ်အော်အရှေ့တောင်ဘက်မှာဗဟိုပြုပြီးတော့တနအီကိုမိုင်း၁၁၀နှုန်းနီးပါးနဲ့၄ရင်းတိုက်ခတ်မယ်ဆိုင်ကလုန်းမုန်တိုင်းဖန်နီဟာဒီသတင်းပတ်နှောင်းပိုင်းမှာလူပေါင်း၁၁၀ကျော်နေထိုင်တဲ့အိန္ဒိယနိုင်ငံအရှေ့ဘက်ကအန်ဒရပရဒက်ပြည်နယ်မြောက်ပိုင်းနဲ့အော်ဒက်ဆာပြည်နယ်တွေကိုဒီသတင်းပတ်နှောင်းပိုင်းထဲမှာဝင်ရောက်ဖို့ရှိပါတယ်။၄ရင်းမုန်တိုင်းအပြင်မိုး ဖန်နီမုံနိုင်ဟာတောက်ချန်နေမနဲ့အိန္ဒိယရဲ့လူနေထူတတ်တဲ့ဥပဒေစတင်နယ်ကိုဟာရီကိန်းမုံနိုင်အဆင့်၄ပြန်းနဲ့တနင်္ဂနွေမှတည်းကသုံးဆယ်၄ပြန်းတက်ခိုင်နိုင်တယ်လို့3ပေးထားပါတယ်ဒီမုံနိုင်ဟာအိန္ဒိယပြည်ဘင်္ဂလားဒေ့ရှ်ဘက်ကိုဆက်ရောက်ဆက်ပြီးတော့ဝင်ရောက်ဖို့ရှိတဲ့အတွက်ဒလူးအမ်အိုကဘာမူလဝတ္ထုဖွဲ့ပြောခွင့်ရကလယ်ရီနယ်လတ်စ်ကဘင်္ဂလားဒေ
how intense Fani will be as it nears Bangladesh, but obviously
Bangladesh ko wina jing ma cyclone Fani ha belaw pyin tham le su ra khu ma pyo nai de be me dukha de yee twet mya da ye chit chat de de ne ma khain khan ne de rwi ma ni thain ya da chaung cyclone ye dan a pyet si ya ji ma nai ma de dukha de country ha mye nei de niya ma phit de twet chaung le li bin yo mo yo ye sha mu ko kwa khan ya ma ba Dajang Dukwa Dewi, Dine Chi Shide, Diniaha, Cyclone Dangu, Sova Zong, Kanya Bushibare.
WMO Ninet, Monan Chenego Niga Sanji, Dwabiro, Nozo Jedrigal, Tokyan Dome, Lupiobari, Monan Faniha, Bangladesh, Wohara, Pibi Muya, Bajiano, Debe Yabari.
American Tutia Tamra Hong Joe Biden Ha, the town has said, Pinia Tamra, Shuiko, Boy, Siung Jiku, Interadak Satin like Babi. ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်း20ရက်မှာသူကအပြတ်အသတ်နဲ့ဦးဆောင်နေတယ်လို့ဖော်ပြထားပါတယ်။ဒီမိုကရက်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းရှင်းပြမှုမှာမစ္စတာဘိုင်ဒင်ကထောက်ခံမှုတုံးစံကိုရာဂိုင်နှုန်းနဲ့ဦးဆောင်နေပြီးသူနိုင်မှာတော့ဗမာ့အထက်လွှတ်တော်အမှဘာနီဆန်ဒါစ်ကဆန်ငါးရာဂိုင်နှုန်းနဲ့လိုက်နေတယ်လို့
အမအဲလစ်ဘဝရန်ကထောက်ခံမှုစနစ်ရာဂိုင်နှုန်းရထားရကနေ၃၈ရာဂိုင်နှုန်းကိုတက်လာတာဖြစ်ပါတယ်ရှင်။ဗင်နီဇွဲလားအစိုးရဆန့်ကျင်သူတွေထောင်နဲ့ချီပြီးတော့အင်္ဂါနေတုန်းက မြို့တော်ကရာကတ်စ်မှာဆန္ဒတွေပြခဲ့ကြပြီးတော့လုံခြုံရေးတပ်ဖွဲ့နယ်လဲသူတို့ထိတ်တိုက်တွေ့ကြပါတယ်အမေရိကန်အသိအမှတ်ပြုထားတဲ့တိုက်ခန်းခေါင်းဆောင်ဟွန်ကွိုက်တို့ကသမ္မတနီကိုလတ်စ်မာဒူရိုကိုဖြုတ်ချရေးကြိုးပမ်းမှုနောက်မဆုတ်ဘူးလို့ပြောတာပြီးအမေရိကန်ဘက်ကလည်းအာဏာကိုငြင်းငြင်းနဲ့နေနဲ့လွှဲပြောင်းပေးဖို့တိုက်တွန်းထားပါတယ်နီလန်ပေါင်းစုံကိုတုံ့မို့လဲစဉ်းစားထားတယ
ဖြစ်ကျင်းညာထားသူဗင်နီဇွဲလားအတိုက်ခံကောင်းစွာဟွမ်ဂွိုက်ဒိုကတမနနီကိုလတ်မာဒူရိုကိုဖြုတ်ချရေးကြိုးပမ်းမှုကိုနောက်မဆုတ်ဘူးလို့ပြောဆိုထားတာနဲ့အတူဗင်နီဇွဲလားဆိုရှယ်လစ်အစိုးရကတော့မြို့တော်ကရာကတ်မှာဆေးအနာသိမ့်ဖို့ကြံစီလှုပ်ဆောင်နေကြတယ်လို့ပြောဆိုနေပါတယ်လူမျိုးရေးကြိုးပမ်းမှုစပြီးလို့အတိုက်ခံကောင်းဆောင်ကအင်ကာနီမှာပြောဆိုခဲ့ပြီးတဲ့နောက် မြို့တော်ကရာကတ်မှာထောင်နဲ့ချီတဲ့လူတွေလမ်းပေါ်တဲ့ဆန္ဒပြခဲ့ကြသလိုအနာပိုင်တွေဘက်ကလည်းဆန္ဒပြသူတွေကိုမိသက်ပိုက်တွေနဲ့ဖြိုခွဲနောက်ကြောက်တုံးတွေနဲ့ပေါက်နေတဲ့ဆန္ဒပြလှုပ်ထဲကိုလုံခြုံရေးအစောက်တရဲ့ကာဒစင်မောင်းဝင်ခဲ့တာကိုလည်းရုပ်သံမှာတွေ့ရပါတယ်စစ်သားတယောက်ကြီးထိခဲ့တယ်လို့ဗင်နီဇွဲလားအစိုးရဘက်ကပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အခြေအန ဒီနေ့ကျောင်းတွစ်တာလူမှုကွန်ရက်မှာရှင်းတာထည့်ပါတယ်အတိုက်ခံခေါင်းဆောင်ဂွိုင်ဒိုထန်စစ်တပ်တမှုတွေပြောင်းရေးဗင်နီဇွဲလားကာကွယ်ဝင်ကြီးဘလာဒီမာပီဒရီနိုလိုပက်စ်အပါအဝင်ထိတ်တန့်တာဝန်ရှိသူတွေနားချချဖို့လဲ American Muta Longjo Yi Echambi Jun Bordanga, Ingani Ma Piosu like Bari.
We want, as our principal objective, the peaceful transfer of power. But I will say again, as the President has said,
Tamara Nene Sagrega Joga de Luave, Mula Yumanje, Dame Anahu Ninja Lebion B. Lulavari, Nila Mondo Senatare Suragule, Nicolas Madurone, Tuo Tokandure, Tuzbe, Venezuela Modure Nene, Tisi Nale Tau Luvare.
Venezuela Lutto, Chi Kepsite, Juan Guaiduga, Tuye Lutto, Okata, Lubanque, Anago Dombi, Tamara Maduro, Diamo in Chinya, now Dugo do Jabia Tamara Apile, Chinya Taraba, Ataikan Council Guaiduguro, American Bawin, Nangabang Hase, Joga, Taukan Tarapi Bari, Mini Ingani Maro, Ataikan Council Nga, Sit as you need power, Mutari, now can tabi, a Kulu, Chinya Kebari.
ကျွန်တော်တို့စစ်တပ်ကိုတိုက်တွန်းနေတာဖြစ်ပြီးဒီကနေ့သူတို့ဒီကိုရောက်လာပါပြီကျွန်တော်တို့တွေလည်းကျွန်တော်တို့နဲ့ပူးပေါင်းဖို့လိုအပ်ပါတယ်အားလုံးပဲအယ်တာမီရာကိုလာကြပါလွတ်မြောက်ရေးကြိုးပမ်းမှုစပါပြီအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကလည်းဂျာပြတ်သမ္မတဂွိုက်ဒိုကလွတ်မြောက်ရေးကြိုးပမ်းမှုစပြီလို့ကြေညာခဲ့ကြောင်းဗင်နီဇွဲလားပြည်သူတွေရဲ့လွတ်လပ်မှုနဲ့ဒ
Twitter လူမှုကွန်ရက်မှာတင်တဲ့ဗီဒီယိုထဲမှာတော့စစ်တပ်ရှင်တွေဖော်ဝေထားတဲ့အမျိုးသားတွေနောက်နေအခြေချုပ်ချက်ခံထားရတဲ့အတိုက်ခံနိုင်ငံရေးသမားလီယိုပိုဒိုလိုပက်စ်တို့လည်းအတိုက်ခံကောင်းဆောင်ဂွိုက်ဒိုရဲ့နောက်မှာတွေ့ရပါတယ်။ နောက်ပိုင်းမှာတော့မြို့တော်ကရကကလာခါလိုတာလီတာစခန်းနီစစ်တပ်ယူနီဖောက်ဝဲလက်နက်ကန်အမျိုးသား80လောက်နဲ့အတိုက်ခံကောင်းဆောင်ဂွိုက်ဒိုတို့ရှိရာကိုလုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ယိုဘုံနေနဲ့ပစ်ပေါက်ခဲ့ကြပါတယ်။အတိုက်ခံကောင်းဆောင်ဂွိုက်ဒိုရဲ့စန့်ကျင်လှုပ်ရှားမှုကိုဘယ်ပြောင်းလာတဲ့ဒုတိယဗိုလ်မှူးကြီးအီလစ်ဆန်ချက်စ်ကလည်း
အတိုက်ခံကောင်းဆောင်ဂွိုက်ဒိုရဲ့စန့်ကျင်လှုပ်ရှားမှုမှာပြည်သူတွေပူးပေါင်းပါဝင်ဖို့တိုက်တွန်းခဲ့ပါတယ်။ဝန်ဒီယာပွေလိုရီယိုဆိုပွေလိုဗင်နီဇွဲလာပြည်သူတွေဂုဏ်သိက္ခာရှိရှိနေနိုင်ဖို့ထိုက်တဲ့လာစာရရှိဖို့နဲ့ကျွန်တော်တို့ကလေးတွေဒီနိုင်ငံမှာအနာဂတ်ရှိစေဖို့ဖြစ်ပါတယ်။ဒီအချက်ကိုပဲကျွန်တော်တို့တောင်းဆိုနေတာဖြစ်ပါတယ်။ကျွန်တော်တို့ထိတ်တန့်မတွေ့လိ
ဖြစ်ရဲ့ပြောဆိုချက်ထွက်ပေါ်လာပြီးနောက်မှာတော့ဗင်နီဇွဲလာအစိုးရဘက်ကစစ်တပ်ပုံကမှုမရှိဘူးလို့ချက်ချင်းညင်းဆိုပါတယ်။တမနာနီကိုလတ်စ်မာဒူရိုကလည်းတွတ်တာလူမှုကွန်ရက်ကနေတုံ့ပြန်ခဲ့တာမှာတော့ကာကွယ်ရေးတပ်ဖွဲ့ကြီးကရင်းနဲ့စကားပြောပြီးဖြစ်ကြောင်းအားလုံးကလူတို့အခြေခံဥပဒေနဲ့အဖအမြေပေါ်မှာတစ္ဆာရှိကြောင်းပြောဆိုခဲ့တယ်လို့ရှင်းတာခဲ့တာပါ။ စစ်တပ်ထဲကဒစ်စဖောက်စစ်သားအနေနဲ့ကစစ်စခန်းနီးမှနေရာယူပြီးအာဏာသိမ်းရေးအထမြောက်အောင်ကြိုးပမ်းနေတာကိုရင်းဆိုင်ဖြိုခွဲနေရတယ်လို့အစိုးရရဲ့ဆက်သွယ်ရေးဝန်ကြီးဟိုဆေးရိုဒရီဂတ်စ်ကလည်းအင်ကာနီမှပြောပါတယ်။ဆီယာနာသိမ်းဖို့ကြံစီမှုကိုဖြိုခွင်းဖို့နဲ့ငြိမ်းချမ်းရေးထိန်းသိမ်းဖို့ဗင်နီဇွဲလားတပ်ဖွဲ့တွေနဲ့အတူပြည်သူတွေသတိရှိကြဖို့ကိုလည်းဆက်သွယ်ရေးဝန် American Muta Longjuri Champi Jumbo Danga Piosu Tapi, Venezuela Pituri Yensai Niade, Sana Yeka Malung Lamu Bawe, Lulasaya Pedro Kari, Tolaupi Lule Piosu Tavare, Venezuela Tamra Nicolas Maduro Guro, Cuba, Russiane Etu, Teo Turegi Dolo Nangandriga Taukan Tazaze Piparishi.
မတင်ကြီးဆိုင်ကျူးတူမှာလည်းခင်ဗျာအခုတစ်ခါမြန်မာပြည်ကညဉ့်ညဉ့်အချိန်တွေကိုကြားမှာပါအပြည်ကနစ်စစ်တရေနေ့ကတက်တန်းကိုဆုံးခဲ့တဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအတွင်းမှာလေးလာကြပြစ်ခတ်ရဆဲရတဲ့အချိန်ကာလကိုဇွန်လ9ရက်နေ့နောက်တစ်နှစ်လတုံးမြင့်တတ်မှတ်တဲ့အကြောင်းမြန်မာအစိုးရတပ်ကောင်တွေကကြေညာပါတယ်ရခိုင်ပြည်နယ်ကတော့ရင်တိုင်းပဲအပြစ်ထားတဲ့ဒေသတွေ
2018ခုနှစ်ဒီဇင်ဘာလကနေ2019ခုနှစ်ဧပြီလအထိတက်မှတ်ထားတဲ့အပြစ်ခတ်ရစဲရေးကာလကိုထပ်ပြီးတိုးပေးဖို့ KIO KIE ကချင်လူမျိုးရေးအဖွဲ့ TNLA တအောင်းလူမျိုးရေးအဖွဲ့ MNDAA ကိုကန့်တပ်ဖွဲ့တို့ကတောင်းဆိုလာတဲ့အတွက်ကြောင့်ဖြစ်တယ်လို့ဧပြီလ30ရက်နေ့ကထုတ်ပြန်တဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကြေညာချက်ကဆိုပါတယ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးနိုင်တဲ့အထိငင်းငယ်ရေးလုပ်ငန်းစဉ်တွေကိုဆက်လက်ဆွေးနွေးနိုင်ဖို့အတွက်မြန်မာတပ်မတော်ဘက်ကအပြစ်ရထားတဲ့ကာလကိုထပ်တိုးပေးဖို့အဲ့ဒီသုံးဘွဲကနေပန်ကြားလာတဲ့အတွက်ဂျွန်လကုံထီတိုးမြှင့်တက်မှတ်လိုက်ကြောင်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားတာပါတမရဘက်ကအခုလိုထုတ်ပြန်ချက်ဟာအစိုးရငင်းကြေးရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်၄ဘွဲတို့မနေ့ဧပြီလ30ရက်နေ့ကရှမ်းပြည်နယ်မူဆယ်မြို့မှာဆွေးနွေးခဲ့ကြပြီးတဲ့နောက်ထွက်ပေါ်လာတာဖြစ်ပါတယ်ဒီဆွေးနွေးပွဲရလဒ်ထူးခြားချက်အဖြစ်အရင်ကအစိုးရနဲ့တပ်မတော်ဘက်ကတခြားလုံးကင်ဆွဲထားတဲ့ NCA အပြစ်ရဲ့စာချုပ်မှာအားလုံးပါဝင်လက်မှတ်ရေးထိုးဖို့ဆိုတဲ့အခြေအနေမျိုးမဟုတ်ဘဲတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့ချင်းစီနဲ့ဆွေးနွေးညှိနှိုင်းမှုအချက်ကိုပြောင်းလဲသဘောတူခဲ့ကြောင်းမြောက်ပိုင်းမဟာမိတ်ခေါင်းဆောင်တွေကဆွေးနွေးပွဲအပြီးသတင်းမီဒီယာတွေနဲ့တွေ့ဆုံရမှာပြောကြားခဲ့ပါတယ်။အခုလိုတွေ့ဆုံဆွေးနွေးပွဲမျိုးကိုကြိုဆိုပေမဲ့လက်တွေ့မှာမြန်မာစစ်တပ်အပေါ်ယုံကြည်မှုတိတ်မရှိဘူးလို့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကံစန်းကဗီဒီယိုကိုပြောပါတယ
်အခုဒီလိုစီဝေးဖိတ်ဆိုတာကဒီကရောက်တို့ဒီအချင်းမဟာမိတ်ကဖက်ချန်လန်းစံပြီးတော့ကျိုးဆိုးပါတယ်မတွေ့တာဆက်ရတာတွေ့တာတော့ပိုကောင်းတယ်ဆွေးနွေးတာဆက်ဆွေးနွေးရပိုကောင်းတယ်တပွဲပေါ်မှာအညီနိုင်တဲ့အလုပ်ကတော့ပုံမှန်ကျွန်တော်ကဒီလူစုအနေဖြင့်ထောက်ခံပါတယ်ဒါပေမဲ့စစ်တပ်ရဲ့ဟန်ပြနိုင်ငံရေးမဖြစ်ဖို့အတွက်အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်လုံခဲ့တဲ့လေးလအချိန်ပေးထားပါသေးတာပဲဒီအချို့တက်ရင်းတွေရောတိုင်းလိုက်တာတွေရှိခဲ့ပါတယ်ပြစ်ခတ်ရဆဲတဲ့ဆိုတာကြော်ညာပေမဲ့တကယ်ဆိုတော့လက်တွေ့အကောင့်တွေမခေါ်နိုင်ခဲ့ပါဘူးထို့နည်းတူနောက်ထပ်နှစ်လဆိုတာနိုင်ငံရေးလက်ကွက်ပြန်မဖြစ်ဖို့ပဲအရေးကြီးပါတယ်ချုပ်ငိမ့်မယ်ဆိုရင်တပြည်လုံးချုပ်ငိမ့်ဖို့အရေးကြီးပါတယ်တခိုင်ဒေတာကိုရောခြံစစ်ထားမှာဖြစ်တဲ့နိုင်ငံလုံးကိုကြီးညာပြီးမှနိုင်ငံလုံးမှာဒီလိုထိုးစစ်ဆင်တဲ့ဟာရယ်အကုန်လုံးအခိုင်အမာအကုန်လုံးတက်ဆဲဖို့ကတော့အရေးကြီးဆုံးပါပဲလို့ဒီကကျွန်တော်တိုက်တွန်းချင်ပါတယ
်။အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဆွေးနွေးပွဲအခြေအနေကိုစောင့်ကြည့်နေတဲ့အမေရိကန်ရခိုင်လူမှုအဖွဲ့စီဒူဥက္ကဋ္ဌကိုသိန်းထွန်းဆန်ကတော့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ဘက်ကအရက်သားတွေပေါ်ပြစ်မှတ်ထားတိုက်ခိုက်မှုတွေကိုချက်ချင်းရပ်တန့်ဖို့ပိုးပြီးလိုလားကြောင်းအခုလို VOA ကိုပြောပါတယ်
။နိုင်ငံတကာမှာရှိတဲ့ရခိုင်မျိုးသားတွေကတော့အစတည်းကအများကြီးတော့မျှော်လင့်ရမရှိဘူးပေါ့နော်။ကျွန်တော်တို့စောင့်ကြည့်နေကြတယ်။အဲဒါပေမဲ့ရခိုင်ဘက်ကတက်ပြီးတော့လုံနေအောင်မယ်ထိုးစစ်ဆင်နေအောင်မယ်လို့ကျွန်တော်တို့ယူဆထားပါတယ်အခုကြည့်ရတာယူအဲ့ဒီတိုင်းပဲဆက်ဖြစ်နေတာပေါ့နော်ဒါပေမဲ့ပြဿနာကဘာလဲဆိုတော့ဒုက္ခသည်၃000ကျော်တော့ဖြစ်နေအောင်လည်းဖြစ်ထားတယ်ပြီးတော့ကုညီမဲ့အဖွဲ့ကြီးအားလုံးကိုလည်းပိတ်ဆို့ထားတယ်ပြီးတော့အဲ့ဒီလူတွေကုညီကိုကြုံစားတဲ့လူတွေကိုလည်းဖမ်းဆီးတယ်တပ်ဖြတ်တယ်ပြီးတော့ကြွာသားတွေအများကြီးကိုကျွန်တော်ကြားရာနဲ့ချီပြီးတော့ဖမ်းထားတယ်ပြီးတော့အဲ့ဒီထဲကလူတွေလည်းတယောက်ပြီးတယောက်အသက်ခံနေရတယ်နှိပ်စက်နေရတယ်ကြားတယ်ပေါ့အဲ့ဒီဟာရအားလုံးဘလို့မလက်ခံနိုင်ကြအောင်မရှိပါဘူးကျွန်တော်တို့ကတော့အဲ့ဒါကိုပဲမြန်မာအစိုးရကမြန်မာစစ်တပ်ကအဲ့ဒီဟာကိုလုံးဝရပ်ဖို့ကြိုးလာပါတယ
်မနေ့ကမူဆယ်မှာပြုလုပ်တဲ့အပြစ်ခတ်ရစဲရေးဆွေးနွေးပွဲကိုပြည်ထောင်စုငင်းငယ်ရေးကော်မရှင်ဒူဥက္ကဋ္ဌဦးသိန်းစောဦးဆောင်နဲ့ကိုစလဲအဖွဲ့နဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့ဖြစ်တဲ့ KIO KIE TNLA MNDAA နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ဖြစ်တဲ့ AA ကခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။အခုလိုဆွေးနွေးပွဲမျိုးကိုမေလမှာဆက်ပြီးလုပ်ဖို့သဘောတူညီခဲ့ကြပါတယ်။ဒီဆွေးနွေးပွဲကိုဧည့်သည်တော်အဖြစ်တရုတ်ဆိုးရအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆုံထောင်းဦးဆောင်တဲ့အဖွဲ့လည်းတက်ရောက်ခဲ့ပါတယ်ရှင်
။မင်းညာကျူးတင်ပါတယ်။ဟုတ်ကဲ့ဒီထိုင်းနိုင်ငံမဲဆိုင်ညွနာကလိုင်ကူထဲမှာပိတ်မိခဲ့တဲ့တော်ဝက်ဘောလုံးအတင်းသား12ဦးနဲ့သူတို့ရဲ့နီးပြဆရာကိုကယ်တင်ခဲ့တဲ့ဒီကဘာကျော်ဖြစ်ရမှန်ဇလန်းကိုနာမည်ကြီးဒီ Crazy Rich Asians ရုပ်ရှင်ထုတ်လုပ်တဲ့ SK Global ကုမ္ပဏီက Netflix ကုမ္ပဏီနဲ့တွဲပြီးတော့ရုပ်ရှင်ရဲ့ကုတော်မှဖြစ်ပါတယ်ဒီအကြောင်းဒေါခင်မျိုးသက်ဆက်ပြောပါလိမ့်မယ
်မင်းဆိုင်လှိုင်ကူထဲမှာမနှစ်ຫນွေတုန်းကပိတ်မိပြီးအသက်အန္တရာယ်နဲ့ရင်ဆိုင်နေရသူတွေကိုကယ်ထုတ်ခဲ့ရတဲ့ဖြစ်ကိုကဘာတဝန်းကစိတ်ဝင်စားနဲ့စောင့်ကြည့်ခဲ့ကြတာဖြစ်ပြီးနိုင်ငံတကာရုပ်ရှင်ကုမ္ပဏီတွေကဒီတောဝက်ဘောလုံးအသင်းဝင်73ယောက်ရဲ့အဖြစ်ပြက်နဲ့ပတ်သက်တဲ့ဇလန်မူပိုင်ရိုက်ကူးခွင့်ရဖို့အတွက်စူးစမ်းခဲ့ကြပေမဲ့ထိုင်းဆိုရကအရင်တုန်းကတော့ခွင့်မပြုခဲ့ပါဘူး။ဒါပေမဲ့2019မတ်လ9ရက်နေ့ကတော့နန်းနန်းနွမ်းထိမ့်သိမ်းဆောက်ရှောက်ရေးအဖွဲ့မဲဆိုင်အာနာပိုင်တွင်နဲ့ထိုင်းဆိုရတာဝန်ရှိသူတွေဗန်ကောက်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပြီးဇလန်တွင်ရုပ်ရှင်ရိုက်ကူးခွင့်ကိုတောင်ကိုရီးယားအခြေစိုက် SK Global နိုင်ငံတကာရုပ်ရှင်ထုတ်လုပ်ရေးကိုမူပိုင်ပေးဖို့အတွက်ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ ဒီဇလန်တွဲကိုရိုက်ကူးဖို့အတွက်မူပိုင်ရထားတဲ့ SK Global နဲ့လက်တွဲပြီးလှုပ်ဆောင်ဖို့သဘောတူခဲ့ကြောင်းအမေရိကန်ခြေဆိုင်နက်ဖလစ်က April 30 ရက်နေ့မှာအခမ်းအနားကျင်းပပြီးကြေညာခဲ့ပါတယ်။ဒီကြေညာပွဲကို SK Global ရုပ်ရှင်ထုတ်လို့ရေးက Namaji Crazy Rich Asians ကိုရိုက်ကူးခဲ့တဲ့ Director John M. Chu နဲ့တူတောင်းဝက်ဘောလုံးအတင်းသားတွေနဲ့သူတို့ရဲ့အကြံပေးထိုင်းတာဝန်ရှိသူတွေပါတက်ရောက်ခဲ့ကြတာပါ။ Netflix နိုင်ငံတကာရုပ်ရှင်ထုတ်လုပ်ရေးတာဝန်ခံအေရီကန်နော့ကသူတို့ရဲ့ဇာတ်လမ်းကိုအကောင်းဆုံးဖြစ်အောင်ရိုက်ကူးမှာဖြစ်ကြောင်းပြောပါတယ်။
We at Netflix believe that great stories travel.
တကယ်ကြီးတဲ့ပုံစံလေးခါနေရာအနှံ့ကိုရောက်လေရှိတယ်လို့ကျမတို့နက်ဖလစ်ကယုံကြည်သလိုသူတို့ရဲ့ဇာတ်လမ်းဟာလည်းတကမ္ဘာလုံးမှာစိတ်ဝင်တစားနဲ့ပြောနေကြတဲ့ဇာတ်လမ်းဖြစ်တဲ့အတွက်ဒါကိုခြံထားလို့မရပါဘူး။ဒီဇာတ်လမ်းကိုကျွမ်းကျင်တဲ့ပညာရှင်အဖွဲ့တွေနဲ့ထိုင်းမှာရပ်ရမှာမို့ကျမတို့စိတ်ချမ်းသာရပါတယ်။ကျမတို့ရဲ့လှုပ်ဆောင်မှုတွေကိုအားလုံးတည်အောင်အမြဲပြောပ SK Global တို့အနီးကပ်လက်တွဲဆောင်ရွက်မှာဖြစ်ပြီးထူးထူးခြားခြားတင်ဆက်ပေးနိုင်ဖို့လည်းမျှော်လင့်ထားပါတယ်
တောင်းဝက်ဘောလုံးအဖွဲ့သားတွေလိုင်ကူထဲမှာပိတ်မိနေတာကိုကဲတင်တဲ့ထူးခြားတဲ့ဇာတ်လမ်းကို Netflix နဲ့ SK Global ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီကရိုက်ကူးရမှာထိုင်းတွေဒေတာရင်းနဲ့နိုင်ငံတကာအမှုပညာရှင်တွေကျွမ်းကျင်သူတွေပါဝင်မှာဖြစ်ကြောင်းလည်း Erica Knott ကပြောပါတယ်2018မှာပြသခဲ့တဲ့နာမည်ကြီး Bad Genius ကရိုက်ကူးသူထိုင်းဒါရိုက်တာနာတာဝတ်ပွန်ပီရီယာကလည်းဒါရိုက်တာဂျွန် M. Chu နဲ့တူဒီဇယ်လန်တွေကိုရိုက်ကူးมาဖြစ်ပါတယ်ရုပ်ရှင်ထုတ်လုပ်သူတွေနဲ့တောက်ဝက်ဘောလုံးအတင်းသားလူငယ်လေးတွေသူတို့ရဲ့မိသားစုတွေကြားဆက်သွယ်မှုအဆင်ပြေစေဖို့အတွက်13 Tamlan ကုမ္ပဏီကိုဖွဲ့စည်းခဲ့ပြီးဥက္ကဋ္ဌကတော့သူတို့ရဲ့နီးပြားဆရာအသက်25နှစ်ရွယ်အက်ကပိုဂျန်တဝန်ဖြစ်ပါတယ်သူကအခုထိုင်းစုရဲ့ခွင့်ပြုချက်နဲ့ရိုက်ကူးမဲ့သူတွေဟာထိုင်းနိုင်ငံကောင်းချိုးလှုပ်ဆောင်ပေးမဲ့သူတွေဖြစ်မယ်လို့သူယုံကြည်ကြောင်းထိုင်းဘာသာနဲ့အခုလိုပြောပါတယ်
ချီမန်ကလည်းချီမန်နဲ့ဟောမှုတွေလာပါလား
ဆိုရကော်မတီကပေးတဲ့အချက်လက်တွေဟာတည်တည်ချာချာဆန်းစစ်ပြီးမှပေးတာဖြစ်တဲ့အတွက်ဒါကိုကျွန်တော်တို့ယုံကြည်ပါတယ်သူတို့ဟာထိုင်းနိုင်ငံကောင်းချိုးအတွက်လှုပ်ပေးနိုင်နေဆိုတာတွေ့ရတဲ့အတွက်သူတို့နဲ့ပဲတင့်တော်မယ်လို့ကျွန်တော်တို့ကုမ္ပဏီနဲ့ကော်မတီကနေဆုံးဖြတ်ပါတယ်လို့ထိုင်းဘာသာနဲ့ပြောတော်တာပါဒီတောင်းဝက်အဖွဲ့သားတွေရဲ့13 Tamlan Company အတွက်အကြံပေးကထိုင်းစစ်တပ်ပြောရေးဆိုခွင့်ရှိသူဟောင်းတယောက်ဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးဝီရာချန်ဆူခွန်တာပတိပတ်ဖြစ်ပါလေ။ရုပ်ရှင်ရိုက်ကူးရာကနေရတဲ့အချိုးမြတ်20ရာခိုင်နှုန်းကိုပေးလှူဖို့အတွက်တော်ဝဲအသင်းအဖွဲ့သားတွေမှာအစီအစဉ်ရှိတယ်လို့သူကပြောပါတယ
် decision yet but it's a tentative plan that 20%
သူတို့ရဲ့ယာယီအစီအစဉ်ရဆိုကလေးတွေနဲ့သူတို့ရဲ့မိသားစုတွေကသူတို့ရတဲ့ငွေရဲ့20ရာခိုင်နှုန်းကိုဥမာတဘာဝဘေးစံခံစားသူတွေအတွက်အကူငွေလိုမျိုးပေးဖို့ဆန္ဒရှိပါတယ်ဒါပေမဲ့ဒီလိုပေးရမယ်ဆိုတဲ့သဘောတော့မဟုတ်ပါဘူးသူတို့ဆန္ဒအတိုင်းပါ
သူတို့ရလာတဲ့ဝင်ငွေကိုထန့်လွင်ကြောက်ဆိုင်ကိုအတွင်းကင်ဆယ်ရေးလုပ်ငန်းတွေလုပ်ကင်ပေးခဲ့တဲ့အစိုးရနဲ့လူမှုရေးအဖွဲ့တွေကိုရန်ပုံငွေဖြစ်နဲ့ခွဲဝေပေးဖို့ရှိပါတယ်ကဘာကျော်ဖြစ်အမှန်ဇာတ်လမ်းတွဲတွေရိုက်ကူးထုတ်လွှင့်နေတဲ့ Netflix Media ထုတ်လုပ်ရေးဟာကဘာမှာဝင်ငွေအကောင်းဆုံးရနေတဲ့ဇာတ်လမ်းတွေကိုရိုက်ကူးထုတ်လုပ်နေတာဖြစ်ပါတယ်မကြခင်ရိုက်ကူးတော်မဲ့တော့ရဲ့ဘောလုံးအသင်းဝင်73ယောက်ရဲ့ဘဝဖြစ်ရမှန်ရုပ်ရှင်ဇာတ်လမ်းတွေကနေတော့ရဲ့အသင်းသားတစ်ယောက်အတွက် American Dollar 9400 နဲ့ညီမျှတဲ့ထိုင်းဘတ်ငွေ3တန်းရမှာဖြစ်ကြောင်း SK Global ရုပ်ရှင်ထုတ်လို့ရေးကကြေညာချက်မှာဖော်ပြပါဗျ2018 June 23ရက်နေ့ကထိုင်းမြောက်ပိုင်းချင်းရိုင်ခဲမဲဆန်မြို့ကမြန်မာနိုင်ငံသားရှမ်းရွယ်ဘွားနိုင်ငံမဲ့လူငယ်တွေပါဝင်တဲ့တော့ရဲ့ဘောလုံးအသင်းဟာကြောက်လိုင်ကိုတွင်ခေတ္တလက်ပတ်ဖို့ဝင်ကြည့်ခဲ့ခြင်းမိုးရွာလာပြီးလိုင်ကူတွင်တောင်ကြရေးတွေတက်လာတာကြောင့်ဂူပြင်းပြန်မထွက်နိုင်ပဲ18ရက်ကြာပိတ်မိနေခဲ့တာဖြစ်ပါတယ်။သူတို့အားလုံးကိုအသက်ရှင်ရဲ့ကယ်တင်နိုင်ခဲ့ပေမဲ့ထိုင်းရေရက်ကတက်ချက်ကြီးတဦးကတော့သူတို့ကိုကယ်ဆယ်ရင်အောက်ဆီဂျင်ပြတ်လက်တဲ့အတွက်သေဆုံးခဲ့ရတာပါ။ကလေးတွေကိုမတွေ့မချင်းနှီးမျိုးမျိုးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေနှိမ့်ညံ့မပြတ်လုပ်ခဲ့ကြတဲ့ထိုင်းရေရက်ထိုင်းစုရနဲ့ထိုင်းလူလူတွေရဲ့လူသားချင်းစာနာမှုလို့ရတွေကိုလည်းကမ္ဘာတဝန်းကချီးကျူးခဲ့ကြတာပ
ါ VOA မြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင
်ဗျာ။ VOA American တာမြန်မာပိုင်းက2019ခုမေလ1ရက်လောက်တမနေ့ဗိုလ်တဖူးမနက်ခင်းစီစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်နေတာပါ။ VOA Facebook စာမျက်နှာကလည်းချိန်နဲ့တပြေးညီဖန်ယူနိုင်လို့ရပါတယ်။အခုဒုတိယပိုင်းကြားမယ်ထင်ပါဆိုရင်
တဲ့နာတဲ့နာလူလက်ခွင့်ကိုတံမိုးမထားတော့ကျွန်တော်တို့တွားနေတာဒီမိုကရေစီကိုအဲ့တော့ဒီမိုကရေစီကိုဘယ်လိုအောင်မြင်အောင်တခြားမလဲဒီလူလက်ခွင့်မရှိရင်ဒီမိုကရေစီကမရှိဘူးလေ
တည်င်းလူလက်ခွင့်မရှိဘဲနဲ့ဒီမိုကရေစီကိုတွားခြင်းလို့ရမလားဒီအင်္ဂါညတရက်လေးလိုင်းစွန်နေကပြန်လဲတင်ဆက်တဲ့အခါမှာမကြခင်နားဆင်ရတော့ပါ American Idiom အသုံးနှုန်းတွေကိုလည်းကြားပါလိမ့်မယ်လောဇေရောနိုင်ငံကသတင်းမီဒီယာမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအပေါ်မပြတ်ကျွန်တော်နဲ့ဦးကျော်စံသာတင်ပြမှာပါရခိုင်အနေနဲ့ဝါလိုကိုပိုင်အုပ်ချုပ်ခွင့်ရတဲ့ဒေသဖြစ်ချင်တယ်လို့ရခိုင်တပ်မတော် AA ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောလိုက်တဲ့အကြောင်းခရစ်ရှန်ဘူချေဗီနွက်ရေးသားတဲ့ဆောင်းပါးကိုဟောင်ကောင်ခြေဆိုင် Asia Times သတင်းမှာ AP 30နေကဖော်ပြထားပါတယ် AA ကဗိုလ်ချုပ်ထွန်းမြတ်နိုင်နဲ့ Asia Times လို့ဝါဒေသပန်ဆန်းမြို့မှာမကြခင်အပိုင်းကပဲတိတန့်တွေ့ဆုံမေးမြန်းပြီးတော့ရေးသားထားတာဖြစ်ပါတယ်။ရခိုင်ဒေသမှာပြည်သူတွေက AA အဖွဲ့ကိုအားပေးထောက်ခံမှုတွေကြီးကြီးမားမားရှိနေတာဟာတကယ်တော့အံ့ဩစရာမဟုတ်ပါဘူး။ရခိုင်ပြည်သူနဲ့ရခိုင်တပ်အတူရက်တည်းဆိုတဲ့အခြေအနေကိုတောင့်တလာခဲ့တာကြားပါပြီ။မြန်မာဆိုရတက်ကတပုန်တွေကိုကင်တွယ်တဲ့အတွေ့အကြုံကများတာကြောင့်သူတို့ရခိုင်တပ်ကိုအသေးချာစနစ်တကျစီစဉ်ထားရတယ်လို့ဗိုလ်ချုပ်ထွန်းမြတ်နိုင်ကဆိုပါတယ်။မြန်မာဆိုရတက်ဟာအပြစ်ရကြောင်းကြေညာမယ်ပြီးရင်တိုက်ခိုက်လို့မဲ့နေမြေမှာသူတို့ရဲ့စင်အားကိုတိုးချဲ့မယ်ဆိုတာကလုံနေကြပဲဖြစ်တယ်။ရခိုင်လူထုကရခိုင်တပ်ကိုအားပေးထောက်ခံတာကိုအစိုးရတပ်ကသဘောမချဘူး။ရခိုင်တွေရဲ့အိမ်တိုင်းမှာရခိုင်လံကိုလွင့်ထူထားကြတယ်။ဒါကိုအစိုးရတပ်ကမကြိုက်ဘူး။နိုင်ငံတကာအတိုင်းအဝိုင်းဟာရိုညာမွတ်စလင်တွေဖိနှိပ်ခံရတာကိုပဲအာရုံစိုက်တယ်၊ဂရုတစိုက်ရှိတယ်။ဗုဒ္ဓဘာသာရခိုင်တွေဖိနှိပ်ခံရတာကိုအာရုံမစိုက်ဘူး။ရိုညာတွေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးတော့နိုင်ငံတကာကဘင်္ဂလားဒေ့ရှ်ကိုချီးမွမ်းတယ်။မွတ်စလင်မဟုတ်တဲ့သူတွေအကူအညီလိုတဲ့အခါကျတော့နိုင်ငံကစိတ်ဝင်စားသလိုလုပ်နေတယ်ဒုက္ခရောက်တဲ့ရခိုင်တွေအတွက်ပြေးစရာနေရာမရှိဖြစ်နေတယ်လို့ဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောပါတယ် AA အဖွဲ့က yes စခန်းတွေကိုဝင်တိုက်တယ်ဆိုတာဟာ yes စခန်းတွေကရဲအလုပ်တွေမကစစ်တပ်လုပ်ကိုပါလုပ်နေပြီးလက်နက်ကြီးတွေလည်းရှိနေတာကြောင့်ဖြစ်တယ်မြန်မာစိုးရတပ်ဟာဂျက်တိုက်လေယာဉ်တွေကိုတုံးပြီးတော့ဘုံကျဲမှုတွေလုပ်နေတယ်ဒီလိုလုပ်ရတဲ့ကရခိုင်ပြည်သူတွေရဲ့ပြည်တော်စုစိတ်ဓာတ်ကိုဖျက်ဆီးနေတာဖြစ်တယ်ဝါဒေတာဆိုလို့ရှိရင်ဘာမှပူပင်စရာမလိုဘူးကိုမျိုးကိုကိုကာဝယ်နိုင်တယ်ကိုကျမကိုဖန်တီးနိုင်တယ်ဒီလိုခြေနေမျိုးကိုအားကြတယ်လို့ရခိုင်စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောဆိုတဲ့အကြောင်း Asia Times သတင်းဌာနနဲ့တွေ့ဆုံမေးမြန်းချက်မှာ AP 30ရက်နေ့ကဖော်ပြထားပါတယ
်တရုတ် Digital ပိုလန်မှာနဲ့မြန်မာနိုင်ငံဆိုတဲ့သုံးသပ်ချက်ဆောင်ပါကိုရှင်ဂျွာဟောင်ရေးသားထားတာ Eurasia Review Online မှာဖတ်ရပါတယ် Information and Communication Technologies ICT လို့ခေါ်တဲ့သတင်းပြန်ကြားရေးနဲ့ဆက်သွယ်ရေးနည်းပညာသစ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံဟာအတော်လေးနောက်ကျကြံရေးခဲ့ပေမဲ့နှိမ့်အနေငယ်အတွင်းမှာပဲလင်းလင်းမြန်မြန်တွတ်တက်လာခဲ့တယ်လို့ဆိုရပါတယ်။တောင်အာရှနဲ့အစစ်တောင်အာရှကြားမှာလည်းတည်ရှိနေတဲ့မြန်မာနိုင်ငံဟာတရုတ်ရဲ့ Digital ပိုလန်မှာအတွက်စိတ်အေးပါပါတယ် DSR လို့ခေါ်တဲ့ Digital Silk Road Digital ပိုလန်မှာဟာတကယ်တော့တရုတ်နဲ့ဥရောပသမဂ္ဂ EU စီးပွားရေးအသိုင်းအဝိုင်းတို့အကြားonline ပူပေါင်းဆက်သွယ်ဆွေးနွေးဖို့စတင်ခဲ့တဲ့အစီအစဉ်ဖြစ်ပေမဲ့ဒီကနေ့မှာတော့ DSR အတွက်တရုတ်နဲ့အပြန်အလှန်နားလည်မှုစာချုပ်လက်မှတ်ရေးထိုးထားပြီးတဲ့နိုင်ငံတော်များများရှိနေပါပြီ။အဓိကအားဖြင့်တရုတ်ရဲ့ခပလန်းစီမံကိန်းကိုလက်ခံထားတဲ့နိုင်ငံတွေရဲ့သုံးပုံတစ်ပုံဟာပါဝင်နေပြီဖြစ်တယ်။တရုတ်ရဲ့အင်တာနက်လုပ်ငန်းပေါင်း 6,000 ကျော်ကလည်းပဲပင်လယ်ရာချဈေးခွက်တွေမှာမြုပ်နှံထိုးပေါက်နေကြပြီဖြစ်တယ်လို့ဆိုထားပါတယ်။ဒီလိုတရုတ်ရဲ့ Digital ဆက်သွယ်ရေးနဲ့နည်းပညာကိစ္စမှာမြန်မာနိုင်ငံဟာတောင်အာရှနဲ့အစီအအရှာတို့အကြဆင်းနေတဲ့အတွက်သိရပါပါတယ်။ဘင်္ဂလားဒေ့ရှ်၊ချိုင်းနာ၊အိန္ဒိယ၊မြန်မာတို့ပေါင်းစပ်ထားတဲ့ BCIM အုပ်စုတွေမှာလည်းပါဝင်နေတဲ့အတွက်ပိုအရေးကြီးတယ်လို့ဆိုပါရစေ။မြန်မာနိုင်ငံဟာနိုင်ငံတကာ ICT ဈေးကွက်မှာကနူးအဆင့်သာရှိနေစေဖြစ်ပေမဲ့ကမ္ဘာ့ဘဏ်ကအဝေးဆက်သွယ်ရေးကဏ္ဍအတွက်အကူအညီပေးနေတာရှိရဲ့အပြင်အစိုးရလည်းစီးပွားရေးမူဝါဒသစ်ချမှတ်လုပ်ဆောင်နေတဲ့အတွက် ICD Pumu Jebian Labus in Relo Kamantavare. Tayang Len Yamanangama, ICD Zigwa Fizizara Jebian Lanivi, Natan Sedong Sayin, Natan Sekunema, Lakain Fung, Kain Sangdu, Yedra Nibinya do Bibao Miku Atania Zepsebi Tikanama Deuya Yinimuna Muha Pumune Sangaware. Manangan Bosan Saturday, Wunitanaha, Huawei Company Net Sebi, now Nane Adventure Nine Alone 5G Broadband, Dustin Hangulus on Railways with Hawaii. Deunama Siway Zinian Tisawi to Nanganja, Redane, Juru Saturday is the county South Pugu 11 in Hani Yavada. Tadin Sri Ligani, Muizam Kanjiti. ကီလိုမီတာ1900စီလီယားတဲ့တရုတ်မြန်မာအင်တာနက်ရှင်နယ်စီအမ်အိုင်လို့ခေါ်တဲ့ကေဘယ်ကျင်းနှံဆက်သွယ်ရေးတစ်ခုကိုလည်းလုဆောင်နေပါတယ်တဲ့ဒီစီမံကိန်းဟာတရုတ်ပါကစ္စတန်စီးပွားရေးဇင်းညာအထိဆက်သွယ်လုဆောင်ဖို့လည်းစီနေတယ်လို့ကြေညာထားပါတယ်စာမရှင်ဟာစင်ကာပူအမျိုးသားတက္ကသိုလ်ကသူ့ရည်ကြီးဖြစ်ပါတယ်ခင်ဗျအခုတော့မနေ့ကနေ့တော်တော်တန်တင်ဆက်ပေးနေကြအမေရိကန်အီရန်အုံနှုံစီစ
piece
of cake.
So, Salumbanga, P-I-E-C-E, Piska, Pine Vine, O-F of C-A-K-E, K-K-A, Kimu, Suro, Zwaikunye, Daya, Divega, Kimu, the chat, Tamam Ho, Kimu, Jump Pipari. Didomi idiom, Divegale, Shinelu, Suya, Faba, Kimu, Suro, Winidui, Mingla Zoundri, Sadafin, a Kanadu, Ma, Mabayan Pide, they go, Chomine, Yada, Shide, Momu, Pida, Mule, Ludwe, Jaida, the Jazia, Nitta, Suro, Kuku, Kainu, Logame, Dawingu, Kimulu, the Botai. Lobiame Ludwe, a pamachive, Loleline, Lobi, Naina Mugu, Yinum Pura Pipari, Denido, Lulujinine, Lobira, Lobiama, Pamajida, they go Luerago Solubari. Didone Badelu, George Gubide Umagaro.
The report for my bosses today was a piece of cake. I finished it in a few minutes.
Genosiago, Genodini, seeing Kaza Dingara, Luema, Luebovia. Mini Ninga to Mare, Gino Bidwari, Lutivi Yavari, Umago, not count nothing to Jayao.
The report for my bosses today was a piece of cake. I finished it in a few minutes.
Kuku Kainu Logame Dawingu, Kimulu the Botani, Lobiame Ludwe, Pamachive, Loleline, Lobi Naina Mugu, Idiom Atonia, Belu Biomle,
piece of cake.
Lupiolu Yavari. Eragaro, diniminetwe, jimpia gere, idiom atome pipari.
Guromania, Runga, Senegare, daily line season, go tapido tolling bimaba, go tanyunga, tinsepaline.
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတည်းလီလိုက်စီစီကံဒီလိုကျူးကျူးပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းကတော့မြန်မာနိုင်ငံရဲ့သတင်းစာနယ်ဇင်းလွတ်လပ်ခွင့်ချင်းနေပါပြောရမယ်ဆိုရင်အခုတောက်ကြနေမီလာ3ရက်နေ့ဆိုလို့ရှိရင်ကုလသမဂ္ဂကနေပြီးတော့တတ်မှတ်ထားတဲ့နိုင်ငံတကာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်ဒါကြောင့်မို့မြန်မာနိုင်ငံရဲ့စာနယ်ဇင်
ည်းဖြစ်ပါတယ်လက်ရှိသတင်းမီဒီယာကောင်စီရဲ့ဖော်ဝေသူလည်းဖြစ်ပါတယ်ကိုတာလွန်ဆောင်ထပ်ပါနောက်တူကတော့ Internews ဒီသတင်းဖွဲ့မှာဒီသတင်းပညာရနဲ့ပတ်သက်လို့ကြံပေးလုပ်နေတဲ့ဦးစိန်ဝင်းဖြစ်ပါတယ်နှစ်ဦးစလုံးလေးလိုင်းပုံကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးကိုတာလွန်ဆောင်ထပ်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုတာလွန်ကြားပါလားခင်ဗျာ
โอเค
โอเคကိုတာလွန်ကြီးကျွန်တော်ပထမဆုံးကိုတာလွန်ရဲ့အမြင်ကိုပဲမေးချင်ပါတယ်မြန်မာနိုင်ငံမှာသတင်းစာနယ်ဇင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့နိုင်ငံတကာသတင်းမီဒီယာတွေနိုင်ငံတကာသတင်းမီဒီယာအစီအစဉ်သားတွေရဲ့တုံ့တက်ချက်အရဆိုရင်သတင်းလွတ်လပ်ခွင့်ဟာဟိုးရောင်ကျလာတဲ့သဘောမှာသူတို့ပြနေပါတယ်ခင်ဗျာအဲ့တော့ကိုတာလွန်ဒါလက်ခံပါလားမြန်မာနိုင်ငံရဲ့သတင်းစာနယ်ဇင်းလွတ်လပ်ခွင့်ချင်တွေကကျဆင်းလာပြီဆိုတာဟုတ်ပါလား
အဲ့ဒါကတော့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကန
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ချက်မိကျွန်တော်ကုသလုံးဆောင်ထက်ကိုယ်တိုင်ကမြန်မာသတင်းမီဒီယာကောင်စီရဲ့ဖွင့်ဝင်သူဦးပါပြောမယ်ဆိုရင်မြန်မာသတင်းမီဒီယာကောင်စီကလည်းတမနာကခန့်ထားတဲ့ body အဖွဲ့အစည်းဖြစ်ပါတယ်။နောက်မြန်မာနိုင်ငံမှာသတင်းမီဒီယာဥပဒေလည်းရှိနေပါတယ်။ဒီလိုအခြေအနေတွေရှိရတဲ့ဖြစ်နေရဆိုတော့သတင်းမီဒီယာကောင်စီနဲ့ပတ်သက်လို့အစိုးရဘက်ကအာဏာဝင်ဘက်ကပူးပေါင်းဆောင်ရွက်မှုမရှိလို့လား
ဒီကဘူးအောင်ဆောင်ရွက်မှုတော့ရှိတယ်ဒီကနေ့ကဒီလိုဖြစ်နေတယ်အဲ့တော့ကအကျိုးကျိုးပြရမှုကိုကျိုးတော့ဒီချုံကိုကျွန်တော်ကဒီရာဝတီနဲ့အရက်ချီရဲ့အရက်ချီဟာလာတော့ဒီပြောတရားဆွဲတဲ့ကိစ္စတွေတော့ကျွန်တော်မြည်တယ်မြည်တဲ့ခါကျတော့ရာဝတီကိစ္စဆိုလို့ရှိရင်ဘာပြောလဲဆိုတော့ဒီလိုတက်မော်ကားနေပြီးတော့တတိယရာဥတွေနဲ့တရားဆွဲတဲ့အတွက်ဒီဘာပြောလဲဆိုတော့အဓိကတတိယ ဒီကဥပဒေမှာဖြစ်တယ်နာတုံးလေးဥပဒေအဲ့တော့တို့ထူတာကိုမကြိုက်ဖြစ်တယ်ငယ်တော့အကြည့်ဒါကြောင့်မြေတော်ရမြေအခါဥပဒေနဲ့အမှုဖွင့်နော်ဒီတိုင်းကြီးဒါချက်ပေါ်မှာပြေမကြည့်မဲ့တဲ့ကြောင့်မျိုးပြစ်တယ်တတိယဥပဒေကိုမတုံးဘူးပေါ့နော်အဲကြောင့်လို့ပေါ်လဲဆိုတာခံပြီးတယ်ဒါတုံးထားလိုက်လို့ပြပါတယ်ဆိုတော့ကျွန်မနိုင်အဲကြောင့်မလို့အဆက်ကြောက်ကကြည့်လို့ဒါလည်းရှိတယ်ဆက်တွေဥပဒေ
Okay, Kutalon Lilambo Makrani, we won't catch our good same way, pick up Jamari, good same way, Indian news, a poet, the dream, Pinay and the Patalu Jami Pogua. Good same way, Java, Lakanya. โอเคจ้าครับกูเซเว่นคุณน่ะกูตาลงပြောတော့တဲ့အချက်လက်ကြီးတော့ကြားမှာပါအခုကျွန်တော်တိကျနာကိုဆင်းနေကူဒီမြန်မာနိုင်ငံမှာဒရင်မီဒီယာလွတ်လပ်ခွင့်ကြားဆင်းလာရဲ့ဆိုပြီးတော့နိုင်ငံတကာဆင်းရဲသားတွေမှာလည်းဖော်ပြပါတယ်ခုနကကူတာလုံပြောရဲဆိုရင်သူကတိုင်းကဝန်ခံပါတယ်ကူဆင်းဝေးအမြင်တိကျမှာလေနောက်တစ်ခုကကြားဆင်းတယ်တက်တယ်ဆိုလို့ရှိရင်လည်း blue
ချင်းဒီနေ့မှာတစင်ထပ်ကြတယ်အားလည်းဆက်ပို့မှာပေါ့နော်တခြားတော့အစီအင်္ဂါနာတွေမှာလည်းတပြင်းညီတဲ့ပြောတာမမရဲ့တင်းလူလက်ခွင့်ကြတယ်ဆိုတာပေါ့နော်ဒါကြောင့်ကြလဲဆိုတဲ့ဟာကိုပြောရင်နံပါတ်1ချက်ကတခြားသောနိုင်ငံတွေနဲ့လည်းနည်းနည်းရှင်ပြီးတော့ဟိုပြောတခြားဒီကဘာမာဟိုပဲဒီသတင်းစာလွတ်လပ်ခွင့်နဲ့ပတ်သက်အင်တက်စ်တွေကကြလာဒီဟာကိုတန်ဖိုးထားတာပေါ့နော်အဲ့ဒါကပါနဲ့တ
ရှိနေတယ်အဲ့တော့အခုကျွန်တော်တို့မြန်မာပြည်ကိုကြည့်လို့ရှိရင်ဒီအနေအထားနဲ့ဆက်စပ်လို့ကျွန်တော်တို့ကတပိုင်းမှာဒီကိုရေးပါတာရဲ့အဆုံးရဝါဒကောင်းထောင်လာတယ်အရင်ကတော့ဒါတွေကမရှိခဲ့ဘူးရှိခဲ့ရင်လည်းဒီလိုမျိုးမျက်နှာစာမှာမပေါ်လာဘူးပေါ့နော်အခုအဲ့ဒါပေါ်လာတယ်အဲ့ဒါပြင်မဲ့တက်နဲ့အရက်ဖက်နဲ့ကွဲတာကိုအကြောင်းပြပြီးတော့ဟောဖြစ်တဲ့ဟာပေါ့သူ့လူကိုလူချကြတာပထမတော့ချင်းနေရတော့ဥမာတပ်ပကဆွဲတယ်ဆိုလဲဒီအရသာဆွေးရနေပြီးတော့ဘာမှဝင်မပြောဘူးโอเคဒါအမင်းသူလောက်တာသူလောက်ပေါ့နော်ပြေလို့တော့မဟုတ်ဘူးဒါပေမဲ့ဘာဖြစ်သွားလဲဆိုတော့ဆက်ဦးစလုံးကသွားပြီးတော့ဘုံတူညီချက်ဖြစ်လာတဲ့ဟာကဒီဥပဒေတွေကိုအကြောင်းပြုပြီးတော့သူ့လူကိုလူတွေဆွဲကြတာပေါ့နော်အခုနောက်ပိုင်းမှာတော့နည်းနည်းပို့ပြီးတော့လက်ဆွာလာတာတပ်ပကနေပြီးတော့ဆွဲတဲ့အမှုတွေကလက်ဆွာလာတယ်အဲ့တော့ဘာဖြစ်လဲဆိုတော့ပိုလူမျိုးရေးပါတာရဲ့အဆုံးရောက်ဟောပြောမှုတွေဟိုရှိနေတာအဲ့ဒါတွေကိုနှိပ်ကွတယ်ဆိုရင်ကောင်းတယ်ဆိုတဲ့အမြင်နဲ့နော်အဲ့ဒါနဲ့လာပြီးတော့ရောထွေးသွားတာကဒီ mainstream media မှာဝေဖန်မှုစနစ်တကျ general နဲ့ဝေဖန်မှုတော့မခံနိုင်တော့တဲ့ဟာမျိုးတွေဖြစ်သွားကြတယ်အဲ့တော့ဒီတရင်းသားလူလက်ခွနဲ့ပတ်သက်ပြီးတော့လူတွေကြားထဲမှာနေဝေဝါးတာမပါဘူး ခေါင်းဆောင်လုပ်တဲ့လူတွေစနိုင်ငံကိုဥဆောင်တဲ့ဟိုဥဆောင်လမ်းပြနိုင်ရမယ့်လူပုဂ္ဂိုလ်တွေကအစဝေဝါသွားပြီးတော့တည်နှံလူလက်ခွင့်ကိုတံပိုးထားရမယ်ဆိုတာမရှိတော့ပြဿနာတည်နှံလူလက်ခွင့်ကိုတံပိုးမထားတော့ကျွန်တော်တို့တွားနေတာဒီမိုကရေစီကိုဒီလမ်းစဉ်အဲ့တော့ဒီမိုကရေစီကိုဘလို့အောင်မြင်အောင်တည်ဆောက်မယ်ဒီလူလက်ခွင့်မှမရှိရင်ဒီမိုကရေစီကမရှိဘူးလေ
နောက်တစ်ချက်မေးချင်ပါလေအဲ့ဒါနဲ့ဆက်ဆက်လို့ပါခုနကဝေဖန်ကြတဲ့အထက်မှာတီးမခံနိုင်တဲ့ခဲမှာအာနာပိုင်ရှင်မကပါဘူးကျွန်တော်တို့ကသတင်းလွှတ်ခွင့်ကြတယ်လို့သတင်းသမားတွေဘက်ကပြောတယ်လို့မြင်ကြပါလိမ့်မယ်တချို့သရော့ရှင်တွေရဲ့ကျွန်တော် complain တွေလည်းကျွန်တော်ခဏလာရတယ်မြန်မာနိုင်ငံမှာပြောရမယ်ဆိုရင်ဒေါန်ဆန်းစုကြည်ကလည်းလူလူကြိုက်တဲ့ခေါင်းဆောင်ဖြစ်တယ်လူလူကြိုက်တဲ့အဆိုအဖြစ်နေတဲ့ခါကျတော့သတင်းမီဒီယာတွေကဒီဝေဖန်ရေးသားတဲ့အပေါ်မှာတိတ်အလူမကျတဲ့တံပြန်ကျွန်တော်တို့ပြန်ဝေဖန်မှုတွေတော်များကြုံရပါတယ်အထူးဖြစ်တော့သတင်းမီဒီယာတွေဘက်ကတာဝန်ယူမှုတာဝန်ခံမှုမရှိဘူးဆိုတဲ့ဟာမျိုးပေါ့နော်သတင်းတွေဖွာရေးတယ်ဆိုတဲ့ဟာမျိုးချက်ကားပြီးရေးတယ်ဆိုတဲ့ဟာမျိုးအထူးဖြစ်ရခိုင်ကိစ္စမှာပဲဖြစ်စီသူကဝေဖန်တာပဲဖြစ်စီတံပြန်ပြီးတော့ဝေဖန်တာတွေကြုံရပါတယ်တကယ်ပဲမြန်မာနိုင်ငံမှာရှိတဲ့ mainstream media ရဲ့ပါဝင်မီဒီယာတွေရဲ့တာဝန်ယူမှုတာဝန်ခံမှုကတော့အားနည်းလို့လားကိုစိန်ဝင်းအမြင်သိချင်ပါတယ
်အဲ့မှာနှစ်ပိုင်းပြန်လာထွက်တာပေါ့ဒါလူတွေကြားထဲမှာဝေဖန်မှုဖြစ်တဲ့ဟာဝေဖန်နေဆိုတာဝေဖန်မှုကနေအခြေခံမျိုးဖြစ်တာနံပါတ်1ချက်ကတော့ခုနလိုမျိုးတက်နဲ့ရပ်ပနဲ့ကွဲနာဖြစ်အနာရှင်စနစ်ကောင်းပြန်ထောင်လာမှာပေါ့အပြောရရင်တော့အနာသိန်းကပြန်ဖြစ်လာမှာစစ်တပ်ကကြီးလို့တာဒီတက်ပိုဖြစ်လာမှာဆိုးတဲ့အတွက်လူတွေကအရသာဆွေးရဟို encourage လုပ်မယ်ဆိုပြီးတော့ဘာပဲဖြစ်ဖြစ်မှားရင်လည်းဝမ်းရံမိမယ်ဆိုတော့စိတ်ပေါ့နော်အဲ့ဒီသူတို့ရဲ့စေတနာကတော့အဲ့မှာရှိပါလေဒါပေမဲ့လုံပုံလုံးကြီးမှားတယ်လို့ပဲကျွန်တော်နောက်တစ်ချက်ကကြတော့ကျွန်တော်တို့ရဲ့သတင်းသာလောကရဲ့ရည်ရှိတည်တတ်နိုင်ပြီပေါ့နော်အထူးသဖြင့် mainstream media ကိုပြောတာပါဒီဟာကပြဿနာစင်ကုန်မှုအကြီးကြီးကိုဖြစ်လာတယ်။ကဘာမှလည်းဒါ flying ပေါ်တခြားမှလည်းရှိတယ်ဆိုပေမဲ့ကျွန်တော်တို့ကပုံပြီးတော့ကိုကြီးနေတာ။အဲကျွန်တော်ပြောလို့ရှိပါတယ်ဥပမာအပြင်ထိုင်းမှာသတင်းစာတွေရောင်းရနေတယ်ဆိုမဲ့ Thai Rat ကကုသတိတပန်းကြီးကရောင်းရတော့မယ်။ကျွန်တော်တို့ရှိမှတောင်းတောင်းမြင်နေတဲ့နေ့စဉ်သတင်းစာကဟိုအစိုးရသတင်းစာကတော့ထားတော့သူကတကယ်တကယ် market ကိုသွားတာမဟုတ်။ရောင်းရပါတယ်ဆိုတော့ပုံတိကနော် quality ကောင်းတယ်ဆိုတော့ပௌဒိယသတင်းစာတွေကတောင်းကနန်းအနည်းနဲ့3,000-4,000အဲ့လောက်ပဲရှိတယ်။အဲ့လိုအနေအထားမှာသတင်းတန်းတွေရဲ့ resource နည်းလာတဲ့ဒီသတင်းစာပညာကိုဝင်လုပ်တဲ့လူတွေထဲမှာ capacity တွေကျလာ reinforce မလုပ်နိုင်ဘူးနော်။နောက်ပြီးတဲ့အခါကျရင်ထပ်ပြီးတော့ဒီမှာငွေမသုံးနိုင်ဘူး။သတင်းဆိုတာကလည်းသတင်းကောင်းအောင်လိုက်လို့ဆိုရင်အချိန်လေးငွေလေးလိုတယ်။အဲ့ဒီလိုမျိုးအိုးမလုံနိုင်ဘူးတုတေသနာတွေအကြာကြီးမလုံနိုင်ဘူးတရင်တွေကအပေါ်ရန်လေးတွေမဲ့လုတ်တယ်အဒီလိုမျိုး quality နဲ့ပြဿနာတွေတစ်ခါမှလည်းဒီတရင်သမားတွေကိုကဟိုလက်ချင်းပင်ကြားပေးနိုင်မှုပေါ့နော်ဒီလိုသေးတယ်ကျွန်တော်တို့ဟိုတကယ်ဟိုပဲဒူးနေတယ်နဲ့ဟိုမရောက်နိုင်ဘူးသူကတရင်သာပညာကိုသင်တဲ့နေရာမှာဒီကျွမ်းကျင်မှုတွေသင်ရတာလည်းမကဘူးသူတို့တွေရဲ့တွေးခေါ်ယူဆတွေကိုဖြစ်လာနိုင်အောင်ပုဂ္ဂုတ္တတွေညောင်များစွာဟာကိုသင်ကြားပေးရတာပေါ့နော်လေးလာတယ်အဲ့လိုမျိုးမဖြစ်နိုင်တဲ့အတွက်တရင်သာသမားတွေမှာရည်ရွယ်အပြင်ပြောလို့ရှိရင်အရင်သေးဆိုင်ရာပြဿနာရှိတယ်တကယ်တကယ်မိုးရည်ရဲကြရင်ဆာမိုးဝဲကြတာများတာတွေဖြစ်လာတယ်ဥပမာအပြင်အစိုးရရဲ့ဝါဒဖြန့်မှုအောက်မှာစစ်တပ်ရဲ့ဝါဒဖြန့်မှုအောက်တွေမှာမျောထွက်သွားတာတွေအများကြီးနှိမ့်ဆက်ရပေါ့သူတို့ရဲ့လွှမ်းမိုးရလွှမ်းမိုးကအဲ့လိုမျိုးပါသွားကြပြီတရင်သာသမားရဲ့ကိုယ်ပိုင်လွတ်လွတ်လပ်လပ်အစင်းကြီးနဲ့တွေးတောနိုင်မှုအားနည်းတာမျိုးဒါတွေလည်းတကယ်ဖြစ်ပါလေ
ဟုတ်ကဲ့ခင်ဗျာကိုစင်ဝင်းကိုတာလွန်ဆောင်ထက်ဒီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တို့ရှင်နေလှည့်ပေးကြပါလိမ့်။အရင်ဆုံးကိုနေဦးလင်းဆွေးနွေးမြေမြန်လို့ရပါပါခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ထင်တာကတော့ဗမာပြည်သတင်းစာကခုနပြောလို့ပေါ့နင်းကြသွားတယ်ဆိုတာကတော့သူတို့ကိုနိုင်ကတာဝန်ရှိတယ်လို့ပဲထင်ပါတယ်ဗျာ။သူတို့ကိုနိုင်ကအရေးသေးဆုံးတော့ဆက်မလာအောင်မလုပ်နိုင်တာအဓိကကြတယ်လို့ထင်ပါတယ်။ဥမာတစ်ခုဆိုပါစို့ဗျာတနည်းအား Facebook ပေါ်မှာတက်လာDVD လို့သူကသူငေါ့ကြော်ကြီးမှလည်းရေးထားတယ် DVD လို့ရေးထားတာရခိုင်ရေးမှရခိုင်နဲ့အီရေဘက်ကဆိုပြီးတော့စစ်တိုက်နေတဲ့ပုံဆိုပြီးတော့ဓာတ်ပုံကြိုက်ပြီးတော့ကြားတယ်ပေါ့ဗျာဟိုဒါတွေက fake news လို့ခေါ်တာပေါ့နော်အမှန်နဲ့အမှားနဲ့ရောညှက်ပြီးတော့မိမိလိုသလိုအီသူတင်ကြတဲ့အခါကျတော့ဒီနေ့ကျတော့ဟိုသတင်းစာဆိုအရင်တော့ကသတင်း
ကိုနေဦးလေးခဏကရေးတဲ့သတင်းကိုကျွန်တော်သိချင်ပါတယ်ကိုနေဦးလေးရေးတဲ့သတင်းက Facebook ပေါ်မှာ
Facebook ပါရလာပြီ
ဟုတ်ကဲ့
အဲ့ကဲဖြစ်တယ်ပေါ့နော်
ကိုနေဦးလေးခုနက
သူတို့တီးဖို့လိုပါ
ကိုနေဦးလေးကိုကျွန်တော်မေးချင်တာကကိုနေဦးလေးကိုမေးချင်တာကကိုနေဦးလေးပြောနေတဲ့သတင်းက DVB သတင်းဌာနကလွှင့်တဲ့သတင်းလား Facebook မှာရေးတာလူတူချင်းကရေးတဲ့သတင်းလား
Facebook မှာရိုက်တင်တာပါဗျာ
ဟုတ်ကဲ့အဲ့ဒါတော့ဒါကတော့သူ Facebook မှာကတူးချင်းသုံးဆွဲပိုင်ခွင့်ရှိတော့သတင်းမီဒီယာတွေကတင်ပြတာတော့မဟုတ်ပါဘူးတူးချင်းရဲ့အမြင်တွေကရေးသားခွင့်ရှိနေတော့ Facebook လို့လူမှုကွန်ရက်တွေမှာတော့တူးချင်းအမြင်တွေကတော့အကုန်လုံးကတော့ရှိနေပါတယ်ဒါကတော့ကိုသတင်းမီဒီယာတွေတင်ပြအောင်ဟုတ်ပါဘူးကျေးဇူးပါကိုနေဦးလင်းနောက်တော့ကိုသက်ခိုင်ရှိပါလားခင်ဗျာကိုသက်ခိုင်စနေမြန်မြန်လို့ရပါတယ်
ဟုတ်ကဲ့ခင်ဗျာခုနကသတင်းမီဒီယာတွေဒီ
ဟုတ်ကဲ့ဒရင်းမီယာတွေကဘလောက်ဟိုပေါက်ပေါအောင်လုံးနေတယ်သူတို့ပြောင်းလဲအောင်ဘလို့လုံးနေမှာဆိုတော့သူတို့လည်းပြပါတယ်အဲ့ဒါတော့ဒရင်းမီယာအားနဲ့ချက်ပါအားနဲ့ချက်လို့မပြောပါဘူးသူတို့လောလောတဲ့သူတို့ပိတ်ထားတာတွေကိုဒါဖွင့်ပြီးပို့တော့ပါပဲဟုတ်ကဲ့ဟုတ်ကဲ့ကုသခံကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်သွားရှိတူလှည့်ပေးကြပါတယ်ကုသမ်းအောင်ဆွေးနွေးမိမျှလို့ရပါတယ်
โอเคดรีมดรีมเนี่ยตัวอ่ะบาลุจ่องนี่แหละจ่องได้หลัวอ่ะเสอาณาชินมาเว้ยกูอ่ะลงโนหลุดออกไปจริงเลยเป็ดตัวนายงานนี้ก็รู้ว่าบาลุจ่องน่ะตัวอ่ะดูแน่ดูพี่ไม่ปวดตัวล่ะตายได้ดูพี่ไม่ปวดตัวล่ะไอ้ประมาณตัวอ่ะอํานาจกองตะเรมะปีนายงานอ่ะเดี๋ยวเอาท้องซ้ําสุจิตะทํามาเลยดรีมเนี่ยเดี๋ยวเราขึ้นเอาตัวชินนี่ซุนนี่ตัวจนน่ะปะตะดูแล้วไม่คันได้ปั้นชื่อดูเว้ยตะผัดมาดรีมเนี่ยฤาคุณน่ะก ေးချက်သိကြပါမယ
်ဒီသတင်းမီဒီယာလွတ်လပ်ခွင့်မရှိရင်လည်းတိုင်းပြည်ဖွံ့ဖြိုးနိုင်လားဆိုတာပေါ့နော်ဟုတ်ကဲ့အဲ့ဒါတုံးကိုကျွန်တော်ဖြေပါမယ်နံပါတ်1ချက်ကသတင်းမီဒီယာတွေရဲ့အရေးသွေးပေါ့အရေးသွေးအေးကျဆင်းတာဒါပေမဲ့အဲ့ဒီအရေးသွေးနှိမ်ပါတာကိုဝမ်းတာလို့မရဘူးဒီသတင်းမီဒီယာတွေရဲ့အရေးသွေးနှိမ်ပါတာတိုင်းပြည်ရဲ့ညုံငင်းတစ်ခုပဲလေတိုင်းပြည်ရဲ့နေသားမှုတစ်ခုပဲအဲ့တော့ဒီရေသွေးတွေမြင့်တက်အောင်ကျွန်တော်တို့တွေအကုန်လုံးဝိုင်းလို့ရမယ်အဲ့ဒီမှာအစိုးရကတကယ်ဟိုပဲအရေးကြီးတဲ့စိတ်ကိုယ်တာဖြစ်တယ်သူကနေပြီးတော့ပို့ပြီးတော့လုပ်နိုင်တယ်အစိုးရကလည်းဒါကိုငါတို့လုပ်မယ်ပြောင်းဟိုမြင့်တက်အောင်လုပ်မယ်ဆိုတဲ့စိတ်ရှိရတယ်နောက်ပြီးတော့အစိုးရကိုသတင်းမီဒီယာတွေကဝိုင်းထောင်းကြသလားသတင်းမီဒီယာရဲ့တော်ဝင်ကိုပြောလို့ရှိရင်အစိုးရကိုထောင်းရပါတယ်အစိုးရကိုထောင်းမှသာလဲအစိုးရမှန်ကန်တာလုပ်ပါပဲအစိုးရရဲ့အမှားတွေကိုတိုက်ကြည့်ရပါတယ်ထောက်ပြရပါတယ်နော်အဲနောက်တစ်ချက်ကခုနကပြောလို့သတင်းမီဒီယာလွတ်လပ်ခွင့်မရှိတဲ့တိုင်းပြည်ဖွံ့ဖြိုးနိုင်လားတိုင်းပြည်ချမ်းသာနိုင်လားပေါ့ sorry ဖွံ့ဖြိုးတာမဟုတ်ဘူးတရုတ်တို့ဗီယက်နမ်တို့ဟိုစင်ကာပူလို့ထားပါပြောကျွန်တော်ပြောလို့ရှိရင်စင်ကာပူတာကိုချမ်းသာပါတယ်ချမ်းသာလာပါတယ်မှန်ပါတယ်အဲ့ဒါကသတင်းမီဒီယာလွတ်လပ်ခွင့်နဲ့မဆိုင်ပါဘူးတို့တော့သတင်းမီဒီယာလွတ်လပ်ခွင့်ကြောင့်ဆင်းရဲတာလည်းမဟုတ်ပါဘူး။ဘာလို့လဲကျွန်တော်တို့26နှစ်တာကာလဦးနေဝင်အစိုးရလက်ထက်နောက်ပြီးကျွန်တော်တို့25နှစ်တာကာလစေဆိုရလက်ထက်နော်အဲ့ဒီဟာတွေကသတင်းသာလွတ်လပ်ခွင့်စိတ်သုံးတဲ့ကာလတွေပါ။ကျွန်တော်တို့တိုင်းပြည်ချမ်းသာမှုမရှိပါဘူး။ချမ်းသာခြင်းနဲ့ဖွံ့ဖြိုးမှုနဲ့လည်းမဆိုင်ပါဘူး။ကျွန်တော်တို့ပြောနေတာကဖွံ့ဖြိုးမှုကိုပြောတာဖွံ့ဖြိုးမှုဆိုတာလူတွေရဲ့ပျော်ရွှင်မှုကိုပါပါပါတယ်။အသိဉာဏ်ပွင့်လင်းမှုတွေကိုပါပါပါတယ်။အဲ့တော့သတင်းချက်လက်တွေမှန်မှန်ကန်ကန်ရလို့ရှိရင်မှန်မှန်ကန်ကန်ပေးနိုင်လို့ရှိရင်လူတွေကဆုံးဖြတ်တဲ့နေရာတွေမှာမှန်ကန်မှုတွေဖြစ်နိုင်ပါတယ်။အဲဒါကြောင့်မလို့သတင်းမီဒီယာလွတ်လပ်ခွင့်ဆိုတာလိုအပ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာကျွန်တော်အချိန်သိမ့်မရတော့ဘူးဒီ sub sensor ရှင်းနဲ့မေးချင်ပါတယ်။ရင်းလုံးကုသလုံးဇောင်းတက်ကိုမေးချင်ပါတယ်ခင်ဗျာ။ပြောရမယ်ဆိုရင်အာနာပိုင်ကြီးကလည်းခုနကဖမ်းလာစီးလာနဲ့ကန့်သက်တာတွေရှိတယ်။နောက်တစ်ဖက်မှာလည်းခုနကကြားခဲ့ရတဲ့အတိုင်းလူတို့အားလုံးတော့မဟုတ်ပါဘူးလူတို့ချို့ရဲ့အမြင်မှာသတင်းမီဒီယာနဲ့ပတ်သက်လို့ဒီရခိုင်ရေခင်းကိစ္စတွေဖြစ်စီခြားကိစ္စတွေဖြစ်စီမှာအမြင်ဆောင်းတာတွေရှိပါတယ်။ဒီလိုအခြေအနေကြောင့်သတင်းရေးသားတင်ဆက်မှုတွေမှာကိုယ့်ကိုအကန့်အသတ်တွေများရှိသွားကြလားအထူးဖြစ် sub sensor ရှိပေါ့မြန်မာနိုင်ငံထဲမှာကုသလုံဆောင်ထဲရဲ့အမြင်သိကြပါတယ
်ဆန်းချပြန်ရှိပြန်တော့အခုကပိုလို့အောင်ဖြစ်တယ်ကျွန်တော်တို့မှာအဲ့လိုမျိုးခိုင်လေးဆိုင်ကြီးတွေဖြစ်ဖြစ်ဟလာအစိုးရတဲ့ဘာလို့ဟာလားအကြောင်းမျိုးကြီးတွေဖြစ်ဖြစ်ဖြစ်တတ်တဲ့ဆိုင်လာကြီးတွေဖြစ်ဖြစ်ဟလာဟိုတိုင်းမနဲ့ကြိုင်လေးအတက်တက်တဲ့သတိကြီးတွေဖြစ်ဖြစ်အများလို့တို့ကဘူးချိန်ချမြန်အခုရေးလိုက်တဲ့သတိတစ်ခုကြောင့်
ဒီကလာကသတိပြေးရချင်လိုက်လို့ရှိရင်ဒီကဘာမှမဖြစ်တော့ဘူး။အခုကတော့သတိပြေးရှိရတယ်ချိန်မှာဥပပုစံသာတော့အရင်ထပ်တော်မှာပို့ပြီးတော့ PR များပြီးတော့ပို့ပြီးတော့ဟိုဘောနော်စောင့်စားရတဲ့အထားမျိုးပေါ့။ဟုတ်ကဲ့အဲ့လိုမျိုးအထားမျိုးရှိရတယ်။ဟုတ်ကဲ့ကျွန်တော်ကုစင်ဝင်ကိုနောက်ဆုံးပေးချင်ပါတယ်။ဒရင်လွတ်လပ်ခွင့်မြန်မာနိုင်ငံမှာအခြေအနေကျဆင်းတဲ့ဒီအခြေအနေကိုပြန်ပြီးတော့ပြ
တင်းမီဒီယာလွတ်လပ်ခွင့်ကိုမျက်နှိုးရပါတယ်။အဲတင်းစာတွေရဲ့အားနည်းချက်ကိုမပြောရပါဘူး။တင်းစာတွေရဲ့အားနည်းချက်ကိုဝန်းနေတတ်ရပါတယ်။အဲတင်းစာတွေအားနည်းချက်ကိုကိုယ်ကမြင့်တင်လာအောင်တင်းလွတ်လပ်ခွင့်နဲ့ပြေးရပါတယ်။နောက်အမှန်တရားကိုမျက်ွယ်မပြုရပါဘူး။အမှန်တရားကိုမျက်ွယ်ပြုလို့ရှိရင်ကိုယ်အထက်ကိုရောက်ပါတယ်။ကိုယ်ကိုယ်တိုင်အမှန်တရားအတွက်ကိုခိနှိမ်မှုတွေတန်ခံရပါတယ်။မှန်ပါတယ်ကျွန်တော်တို့အခုဆိုရှယ်မီဒီယာခေတ်မှာအစိုးရကိုဝေဖန်တာတွေကိုတိုးလာတယ်ဒါပေမဲ့အရင်ဆုံးနေရာလေဝေဖန်တာတွေကရှိပါတယ်ဆိုရှယ်မီဒီယာပေါ်မဟုတ်လို့မတက်တာပဲရှိပါတာအဲ့တော့ကျွန်တော်တို့ဒီဘက်မှာလည်းသတင်းစာသမားတွေကလည်းအစိုးရကိုဝေဖန်ပြီးရောဆိုပြီးတော့ဟိုအတလွတ်ကြီးချနေပြီးရောဆိုပြီးတော့လုံးလို့မရပါဘူးလုံးတဲ့ဟာလည်းအ ਨੇ စုပဲရှိပါတယ်ကျွန်တော်အမြင်ကတော့အများကြီးကတော့ကြိုးစားပြီးတော့သွားနေကြတာအဲ့တော့ဒီတက်ပို့ပြီးတော့ဖြည့်ဆည်းဖို့ပဲရှိပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်းလီလိုက်စီစဉ်ချင်းစစ်တော်လို့ပါပေါဝင်ဆွေးနွေးပြီးတဲ့ကုသလုံဆောင်တဲ့ကုစိန်ဝင်ကျွန်တော်တို့ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲ့လီလိုက်စီစဉ်ကိုကျွန်တော်ကွင့်ပေးပါအ
ဲ့ဒါကတော့ကိုတားညုံကမြန်မာနိုင်ငံမှာလက်ရှိဖြစ်ပျက်နေတဲ့သတင်းလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်ပြီးတော့မေလုံးကဆွေးနွေးထားတာဖြစ်ပါတယ်ခင်ဗျာ VOA ကနေပြီးတော့ထုတ်လွှင့်နေတာတွေကို Facebook ကလည်းတိုက်ရိုက်နားဆင်လို့ရပါတယ်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြတာတဲ့မနေ့30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်။
ပြည်မြန်မာပိုင်းကပေါ်ထူးမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ
်ဗင်နီဇွဲလားမှာအာဏာသိမ်းမှုအတွက်ဂျိုးပန်းမှုတွေဖြစ်လာနိုင်တယ်လို့ဗင်နီဇွဲလားဆိုရှယ်လစ်အစိုးရကပြောနေချိန်မှာပဲဗင်နီဇွဲလားနိုင်ငံယာယီသမ္မတဖြစ်တဲ့အမေရိကန်ကအတိမတ်ပြုထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွာယီဒိုကလက်ရှိသမ္မတနီကိုလတ်စ်မာဒူရိုကိုဖြုတ်ချဖို့အတွက်သူ့ရဲ့ဂျိုးပန်းမှုကိုဘယ်တော့မှနောက်ဆုတ်မှာမဟုတ်ဘူးလို့ပြောပါတယ်ဂျပန်အကရစ်အာကီဟီတိုကတာအကြီးဆုံးကိုထိနဲ့အရရာလွှဲပြောင်းပေးလိုက်ပါပြီတိုကျိုမြို့တော်ကအင်ပီရီယယ်နန်းတော်မှာအင်ကာနိကနောက်ဆုံးမင်းကွန်းပြောခဲ့တာဖြစ်ပြီးတော့သူ့ရဲ့နန်းတဆန်နှစ်ပေါင်း30အတွင်းဂျပန်ပြည်သူရဲ့ထောက်ခံမှုပေါ်ကျေးဇူးတင်ကြောင်းပြောကြားခဲ့တာပါဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံနေတဲ့ရွန်ဂျာရီလုံကျုံစွာနေရပြန်နိုင်ရေးအတွက်လိုအပ်တာတွေကိုတည်နိုင်ဖို့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေကိုရခိုင်ပြည်နယ်တွင်တွားရောက်ခွင့်ပေးဖို့အမေရိကန်အစိုးရကအင်ကာနိမှာတောင်းဆိုလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနနိုင်ငံရေးရဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီးဒေးဗစ်ဟေးလ်ဟာအင်ကာနိကနေတောက်ကြနေသည့်မြန်မာနိုင်ငံကို300ကျော်ခီတွားရောက်နေတာချိန်မှာအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်ရဲ့အခြေအနေဟာဒုက္ခသည်တွေနေရပြန်ဖို့လုံခြုံစိတ်ချမှုမရှိဘူးလို့လည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပြည်သားမှာခိုလုံနေတဲ့တိမ့်နေချီတဲ့ရွန်ဂျာရီဘေးကင်းလုံခြုံမှုရှိရှိဂုံတိတ်ခါနဲ့ချီအညီရေရှည်နေထိုင်နိုင်တဲ့အခြေအနေမျိုးရခိုင်ပြည်နယ်ထဲမှာဖန်တီးဆောင်ရဖို့မြန်မာနိုင်ငံကိုဘင်္ဂလားဒေ့ရှ်ကဖိအားပေးဖို့ရှိပါတယ်
။နောက်ဆုံးရနိုင်ငံကသတင်းချင်းချုပ်ကိုဒေါခင်မြတ်တက်ကြီးညာခဲ့တာဖြစ်ပါတယ်။အခုမနေ့ပိုင်းစီစဉ်ထုတ်လွှင့်မှုကမက်အင်ဂျင်နီယာတမိုင်းဆိုင်အင်ဂျင်နီယာကတော့ဂျွန်အယ်လစန်ဖြစ်ပါတယ်။ VOA ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးများတင်ပါတယ်။Facebook ဆံမနာကလည်းကျွန်တော်ရေဒီယိုနဲ့တပြိုင်တည်းထထုတ်လွှင့်နေတာဖြစ်ပါတယ်ကျွန်တော်ကြောင်းလည်းပါ
This program has come to you from the Voice of America, Washington.